The Voice of America in Burmese.
မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျွန်တော်အောင်လင်းကဒီညနေဆရာမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်တရားဆွဆုပ်ရေးယူရေးထက်လွတ်တော်မှာအခြေတင်ဖြစ်နေတဲ့အချိန်မှာပဲအတိုက်ခံဒီမိုကရက်တစ်ကိုထပ်မံဝေဖန်လိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်အင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရည်ရှိဖြစ်စင်ထားဖို့နိုင်ငံတကာပြစ်ပကလီလာရေးဖွဲ့ ICG ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမယ့်ထိတ်တန့်ရောက်သတင်းလွှာတွေမှာတော့ရခိုင်ပြည်နယ်အတွင်းမှာခရီးသွားလာနေတဲ့တက်မတော်ပိုင်မိုင်းတဲဆက်သွယ်ရေးလုပ်ငန်းကဝန်ထမ်းနှစ်ဦးကိုရခိုင်လက်နက်ကိုင်အဖွဲ့ကဖမ်းဆီးသွားတယ်လို့တက်မတော်ကဒီကနေ့ပြောဆိုလိုက်ပါတယ်။
တော့တော့အမေသူတို့တကယ်လုပ်ငန်းတွေဒီကိစ္စကပြရလာမှာစစ်ဘူးပြရလာမှာအားကြီးချာတာဖြစ်ပါတယ်ကျွန်တော်လည်းတူးကြလိုက်တာ
တက်မတော်ပြောခွင့်ရပြောသားတာပါဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်တစတဲ့ပါပဲရခိုင်ပြည်နယ်မြေပုံမှာတော့အစိုးရတက်နဲ့ရခိုင်လက်နက်ကိုင်တက်အေတို့ကြာ၃ရက်ဆက်တိုက်တိုက်ပွဲကအပြင်းထန်ဆက်ပြီးဖြစ်ပွားနေတယ်လို့နောက်ပိုင်းတိုင်းစစ်ဌာနချုပ်ကလည်းပြောပါတယ်ဒီလိုသတင်းနေနဲ့အတူအာဏာရအမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီ NND ကလာမယ့်ရွေးကောက်ပွဲမှာတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်အပေးယူလုံမှာမဟုတ်ဘူးလို့မနေ့ကကျင်းပတဲ့ပါတီရဲ့အစည်းအဝေးမှာဆုံးဖြတ်ချက်ချလိုက်ပါတယ်ဒီလိုသတင်းနေနဲ့အတူအာဖရိကတိုက်အရှေ့ပိုင်းနဲ့တောင်ပိုင်းကတန်းနဲ့ချီတဲ့လူတွေအတွက်စားနဲ့ရိတ်ခါရှားပါလာနေတဲ့အကြောင်းသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ရှင်အခုရင်ဆုံးကတော့တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်တရားဆွဆုပ်ရေးယူရေးထက်လွတ်တော်မှာအခြေတင်ဖြစ်နေချိန်မှာပဲအတိုက်ခံဒီမိုကရက်တစ်ကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်နိုင်ငံလုံးညွှန်ရေးကိုချင်းချောက်မှုဖြစ်စွဲပြီးတရားစွဲဖို့ထက်လွတ်တော်မှာနည်းနည်းဆန်းဆန်းလှုပ်ဖို့တောင်းဆိုခဲ့ကြတဲ့ဒီမိုကရက်တစ်ရာအခုခါအချိန်ဆွဲနေတာဟာလက်ဝဲစွန်းလူလိန်လူညာတွေရဲ့လောက်ရဖြစ် Twitter လူမှုကွန်ရက်ကနေသမ္မတထရန့်မနေ့ကပဲပြင်းပြင်းထန်ထန်ပြောဆိုလိုက်တာပါပြီးခဲ့တဲ့သတင်းပတ်တဲ့သမ္မတဖို့တရားစွဲဖို့အောက်လွတ်တော်မှာအများစုဖြစ်တဲ့ဒီမိုကရက်တစ်အားလုံးဒီပါထောက်ခံခဲ့ရတဲ့အတွက်နှစ်ပေါင်း243နှစ်ကြာအမေရိကန်သမိုင်းမှာသမ္မတထရန့်ဟာတတိယမြောက်တရားစွဲခံရတဲ့သမ္မတတူလည်းဖြစ်လာခဲ့တာပါသမ္မတထရန့်ဟာနိုင်ငံရေးအကျိုးမြတ်ရဖို့အာဏာအလွှဲသုံးစားလုပ်ခဲ့တယ်လို့သမ္မတရဲ့လိုရက်တွေကိုစုံစမ်းတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုဆွဲချက်တွေနဲ့အောက်လွှတ်တော်ကတရားစွဲလိုက်တာဖြစ်ပါတယ်။ထက်တူတော်မှာတရားစွဲရေးလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်အောက်လွှတ်တော်ကဆွဲချက်တွေကိုပြည့်ပုတ်ရမယ့်အစီအစဉ်ကိုတော့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကစိုင်းငံ့ထားတာပါ။တရားစွဲရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့ထက်တူတော်မှာစီရင်စီကံသတ်မှတ်ရမှာသဘောတူညီချက်မရမချင်းအောက်လွှတ်တော်ကဆွဲချက်တွေကိုပြည့်ပုတ်မှာမဟုတ်ကြောင်းလဲလွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကပြောဆိုထားပါတယ်။
အစ္စရေးနိုင်ငံမှာမလကျင်းပမဲ့ရွေးကောက်ပွဲကြရင်လီကွတ်ပါတီကိုဥဆောင်မဲ့သူပါတီတွင်ခေါင်းဆောင်ရိုးဘက်မှဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူကသူအကြီးအကျယ်အနိုင်ရခဲ့တယ်လို့ပြောကြားခဲ့ပါတယ်။အဂတိလိုက်စားမှုဆွဲချက်၃ခုတင်ခံထားရတဲ့ဝန်ကြီးချုပ်ကခြားသာရင်းနေတော့ကပါတီခေါင်းဆောင်ရွေးပွဲမှာမဲ82ရာခိုင်နှုန်းကျော်ရခဲ့ပြီးတော့သူ့ရဲ့ပြိုင်ဘက်ဂီဒီယန်ဆာက28ရာခိုင်နှုန်းကျော်ပဲရခဲ့တာဖြစ်ပါတယ်။လွန်ခဲ့တဲ့အနှစ်20ရဲကလီကွတ်ပါတီခေါင်းဆောင်ဖြစ်နေတဲ့သူ့ရဲ့နေရာထပ်ပြီးတော့ခိုင်လုံသွားတာပါ။အခုလိုအကြီးအကျယ်နိုင်ရခဲ့တဲ့အတွက်သူ့အပေါ်ယုံကြည်ထောက်ခံကြတဲ့ပါတီဝင်တွေကိုကျေးဇူးတင်ကြောင်းနတ်တန်ညာဟူက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။အစ္စရေးနိုင်ငံမှာ12လအတွင်းရွေးကောက်ပွဲတွေကိုတတိယအကြိမ်ကျင်းပမှာဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲနှစ်ခုမှာဝင်ကြီးချုပ်နတ်တန်ညာဟူရဲ့လီကွတ်ပါတီကအနိုင်ရခဲ့ပေမဲ့အစိုးရဖွဲ့နိုင်လောက်အောင်အပြတ်အသတ်အနိုင်မရခဲ့ပါဘူး။ညွန်ပေါင်းအစိုးရဖွဲ့ဖို့ဂျိုးပတ်မှုတွေလည်းမအောင်မြင်ခဲ့တာကြောင့်မလာရဲမှထပ်ပြီးတော့ရွေးကောက်ပွဲကျင်းပရမှာဖြစ်ပါတယ်။ဝင်ကြီးချုပ်နာတညာဟုကပဲဆက်ပြီးတော့ဥဆောင်နေမယ်ဆိုရင်ညွန်ပေါင်းအစိုးရဖွဲ့ဖို့ထပ်ပြီးအခက်အခဲတွေးနိုင်တယ်လို့လေလာသူတွေကသုံးသပ်နေကြပါတယ်
။လူပေါင်း90ကျော်လိုက်ပတ်လာတဲ့ကဇက်စတန်လေကြောင်းလိုင်းကလေရင်တစ်စင်းဟာဒီနေ့စောင်းမှာပဲပြန်တက်ပြီးသိမ်းချခင်ပြစ်ချခဲ့ရကလူ12ယောက်ထဲမှနေသေးဆုံးပြီး20ကျော်ပြေးတန်ထန်ရရောက်တာဝန်ရှိသူတွေကပြောပါတယ်။ MRT အပြည်ပြည်ဆိုင်ရာလေဝင်ကပြန်တက်လာတဲ့ back air လေကြောင်းပိုင်လေရင်ဟာကွန်ကရစ်ချန်စီယိုနဲ့နှစ်ထပ်အဆောက်အဦတစ်ခုကိုဝင်တိုက်ခဲ့တဲ့အကြောင်းကစစ်တန်ရက်ပက်လေကြောင်းကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာပေါ်ပြခဲ့တာပါသေဆုံးသူ15ယောက်ရှိကြောင်းအစိုးရမှဒေသခံအာဏာပိုင်တွေကပြောဆိုခဲ့ကြပေမဲ့နောက်ပိုင်းမှာပြည်ထောင်စုဝန်ကြီးဌာနကအရေးအတွက်ကိုရှော့ချထုတ်ပြန်ခဲ့ပါတယ် Fokker 100အမျိုးအစားလေယာဉ်ဟာတချင်းကအန်စတန်နာဖြစ်လူသိများခဲ့တဲ့မြို့တော် Nuwa Sultan ကိုဦးတည်ပြန်သမ်းဖို့ဒေသစံနယ်ရေ 9:22 မိနစ်မှာပ ပြန်တန်းစီမှာမတော်တဆမှုနဲ့ကြုံခဲ့ရတာပါ။လင်းပြစ်ချမှုကိုစုံစမ်းစစ်ဆေးနေချိန်မှာဘက်ကဲလီချောင်းပိုင် Focal 1အတွက်အမျိုးအစားလင်းရင်တွေကိုပြန်တန်းမှုတွေယာယီရနာထားလိုက်ကြောင်းလည်းတာဝန်ရှိသူတွေကပြောပါရယ်။လင်းပြစ်ချရဲ့ဖြစ်နိုင်ခြေအရကြောင်းရင်းနဲ့ပတ်သက်လို့တော့လက်တလောအာဏာပိုင်တွေကထုတ်ဖော်ပြောဆိုတာမျိုးမရှိသေးပါဘူး။
အီရန်နိုင်ငံရဲ့တခုတည်းသောနျူကလ িয়ার ဓာတ်အပိစက်ရုံနာမှာဒီကနေ့ငရင်တစ်ခုလှုပ်ခတ်ခဲ့တယ်လို့လေလာဆောင်ကြည့်သူတွေကပြောပါရယ်။ဘိုရာဂျန်မြို့အရှိတောင်ပိုင်း28မိုင်လောက်မှာ၅တသမ၁ပြင်အားငရင်တစ်ခုလှုပ်ခဲ့တယ်လို့အမေရိကန်ဘူမိဗေဒတိုင်းသာရေးဌာနကပြောပါရယ်။ဘူရှဲနျူကလ িয়ার ဓာတ်အပိစက်ရုံနဲ့မိုင်30လောက်ပဲဝေးတဲ့နေရာကိုဟိုပြုတ်ပြီးတော့မြေအောက်24မိုင်အနက်လောက်မှာငရင်လှုပ်ခဲ့တာဖြစ်ပါရယ်။အီရန်နိုင်ငံမြေငရင်တိုင်းဒါရီဌာနကတော့ကနဦးသတင်းတွေအရ၄.၉ပြင်းအားနဲ့ငရင်တစ်ခုမြေအောက်၆မိုင်လောက်အနက်မှာလှုပ်ခတ်ခဲ့တယ်လို့ပြောကြားခဲ့ပါတယ်။ငရင်လှုပ်တာကိုကာလာမဲမြို့ကရွာနားမှာရှိတဲ့ရွာတွေကခန်းစားခဲ့ကြရတယ်လို့လည်းငရင်ဌာနတာဝန်ရှိသူကိုကိုးကားပြီး ISN သတင်းကဖော်ပြခဲ့ပါတယ်။ပျက်စီးဆုံးရှုံးမှုသတင်းတွေကိုတော့ချက်ချင်းမသိရသေးဘူးလို့လည်းပြောပါတယ်။လျှက်စစ်တပ်အား1000မီဂါဝတ်ထုတ်လုပ်နေတဲ့ဘူရှဲနျူကလ িয়ার ဓာတ်အပိစက်ရုံကိုရုရှားတို့ကစောက်ပေးထားတာဖြစ်ပြီး2013စက်တင်ဘာမှာအီရန်လက်ကိုတရားဝင်လွှဲပေးခဲ့တာပါ။အီရန်နိုင်ငံကလျှက်စစ်တပ်အားအတွက်ရေတံနဲ့သဘာဝဓာတ်ငွေ့အပေါ်အားကိုးနေတာကိုရှော့ချပြီးလာမယ့်နှစ်တွေမှာနျူကလ িয়ার စက်ရုံ20လဲပတ်ဖို့ကြိုးစားနေပါတယ်။အမေရိကန်ပြည်ထောင်စုကတော့အီရန်ရဲ့နျူကလ িয়ার အစီအစဉ်ကအနုမြူဘုံထုတ်လုပ်ဖို့ကြိုးစားနေတာဖြစ်တယ်လို့ပြောကြားပါတယ်။အီရန်အစိုးရကတော့ဒါကိုခိုင်ခိုင်မာမာညှင်းဆန်နေပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဒီအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရင်းကြဒုက္ခသည်နေရပြင်းရေးအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေချိန်မှာလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရရှိအစီအမံတွေချမှတ်ဖို့လိုတဲ့အကြောင်းနိုင်ငံတကာပြည်ပကလေးလာရေးဖွဲ့ ICG ကတိုက်တွန်းလိုက်ပါတယ်။ရင်းကြဒုက္ခသည်အရေးကိုရေရူပြဿနာဖြစ်သဘောမထားပဲရရှိမြင်နဲ့ကန့်သက်ချက်တွေရှော့ပေါ်ပြီးနိုင်ငံတကာလူရှင်တွေလူသားချင်းစာနာမှုအဖွဲ့အစည်းတွေကူညီနေအောင်လမ်းပွင့်ပေးဖို့လည်းဒီကနေ့ထုတ်ပြန်တဲ့အစီအစဉ်ခါစားမှာတိုက်တွန်းထားတာပါ။ဒုက္ခသည်တွေပေါ်လွန်ကျွန်ရေးရကန့်သက်မဲ့အစီအစဉ်တွေအစားဒုက္ခသည်စခန်းတွေထဲမှာတရားဥပဒေစိုးမိုးရေးအစီအမံတွေကိုအကောင့်ထဲပေါ်ဖို့လိုအပ်ကြောင်းလည်းအကြံပြုထားပါတယ်။ခြေခံခွင့်ရေးတွေရရှိရေးနဲ့လွန်ကျွန်ရေးအတွက်စိုးရိမ်နေကြတဲ့ဘင်္ဂလားဒေ့ရှ်ရောက်တိုင်းနယ်ချီရဲ့ဒုက္ခသည်တွေတော်တော်နဲ့နေရပြောင်းနိုင်အောင်မဟုတ်သေးဘူးဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တရားဝင်အသိမပြုလက်ခံထားပေမဲ့ပဂရီချင်းတွေကိုဖြည့်ရှင်းနိုင်အောင်ပြင်ဆင်ထားဖို့လိုအပ်ကြောင်းလည်း ICG ကထောက်ပြထားတာပါ။2019ခုနှစ်တည်းရခိုင်ပြည်နယ်ကလူညိုရေးကင်းစကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARSA ရွေးညာဆွေးအုပ်စုကိုလိုက်လံရှင်းလင်းခဲ့တဲ့မြန်မာလူညိုရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်နဲ့မြန်မာဆွေးအုပ်တို့ကြားသဘောတူထားပေမဲ့လက်တွေ့အကောင့်ထဲမဖော်နိုင်သေးပဲဖြစ်နေချိန်မှာ ICG ကတိုက်တွန်းလိုက်တာလည်းဖြစ်ပါတယ်ရွေးကြဆိုတဲ့အတုံးလုံးကိုတရားဝင်လက်ခံထားတဲ့မြန်မာဆွေးရကတော့မကြသေးရင်တော့ပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုကိုယ်စားလှယ်အဖွဲ့ဆီလုတ်ခဲ့ပြီးဒုက္ခသည်တွေကိုနေရပြည့်ရေးပြင်ဆင်ထားတဲ့အခြေအနေတွေကိုရှင်းပြခဲ့ပေမဲ့အောင်မြင်မှုတော့မရခဲ့ပါဘူး
။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသေးကြောင့်ဆန္ဒပြပွဲတွေရှိနေချိန်မှာပဲဥတ္တရပရဒက်ရှ်ပြည်နယ်ကမွတ်စလင်အများစုနေထိုင်တဲ့ KI တွေမှာဒီကနေ့ပြည်သူစစ်တွေရဲလုံခြုံရေးတွေကိုဖြန့်ချထားသလိုအင်တာနက်လိုင်းတွေကိုလည်းပိတ်ထားခဲ့ပါတယ်။ပြီးခဲ့တဲ့တောက်ချာနေတုန်းကတောက်ချာနေဝိပုပွဲအပြီးဆန္ဒပြမှုတွေကနေအကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်ဒီကနေ့လုံခြုံရေးတွေတိုးမြင့်ထားတာဖြစ်ပါတယ်။အိန္ဒိယချင်းသုံးနိုင်ငံကနေတရားမဝင်ရောက်နေကြသူတွေကမွတ်စလင်မဟုတ်သူတွေကိုနိုင်ငံသားပေးမဲ့ဥပဒေသစ်အပေါ်မချေနှက်လို့အိန္ဒိယနိုင်ငံတော်ဝန်ဆန္ဒပြပွဲတွေဖြစ်နေတာပါ။ New Delhi မြို့တော်ကအိုဒီလီအရက်မှရှိတဲ့အကြီးဆုံးပလီတစ်ခုမှာတောက်ချာနေဝိပုပွဲအပြီးလူပေါင်းရာနဲ့ချီစုဝေးခဲ့ကြပါတယ်။မြို့တော်ထဲမှာရှိတဲ့ Uttar Pradesh ပြည်နယ်အစိုးရအစအဦးနေရာမှာမိသက်ပိုင်းနဲ့ရဲလုံခြုံရေးတွေကိုလည်းချထားခဲ့ပါတယ်။နိုင်ငံသားဥပဒေသစ်ကိုအိန္ဒိယပါလီမန်မှာဒီလာဇန်းကအတည်ပြုခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်ဆန္ဒပြမှုတွေအတွင်းမှာရဲရဲနှိမ်နှင်းမှုကြောင့်23ယောက်ထက်မနည်းတေဆုံးခဲ့ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာခရစ်စမတ်နေ့ကတက်ခတ်သွားခဲ့တဲ့တိုင်ဖွန်းမုန်တိုင်းကြောင့်တေဆုံးသူအရေအတွက်28ယောက်ထိရှိနေပြီးနောက်ထပ်တေဆုံးသူအရေအတွက်တိုးလာနိုင်တယ်လို့လည်းအာဏာပိုင်တွေကဒီနေ့ပဲပြောလိုက်ပါတယ်။ဖိလစ်ပိုင်နိုင်ငံအလဲပိုင်းကခီးသွားတဲ့အလဲဖက်များတဲ့နေရာတွေနဲ့လူသူလမ်းဝေးတဲ့ကြေးရွာတွေကိုဖြတ်တန်းတက်ခတ်ခဲ့တဲ့ဖန်ဖုံတိုင်ဖုန်းမုန်တိုင်းဟာလေပြင်းတိုက်စင်တနအီကီလိုမီတာ100လောက်ထိအားပြင်းနေတာပါ။ မုံနိုင်တန်အစိုးဆုံးခံခဲ့ရတဲ့ဒေသတွေမှာအင်တာနက်နဲ့မိုဘိုင်းဖုန်းအဆက်အသွယ်တွေပြတ်တောက်ခဲ့တာကြောင့်တရင်ရရှိမှုနောက်ကျခဲ့ပြီးနောက်မှာပဲမနေ့တုန်းကအထိတည်ဆုံးသူရေအတွက်၁၆ရောက်ထိတည်ပြုထားတာကိုဒီနေ့မှာတော့28ရောက်ထိတိုးမြင့်လိုက်တာလည်းဖြစ်ပါတယ်။တည်ဆုံးသူရေအတွက်နောက်ထပ်တိုးလာမှာစိုးရိမ်ရကြောင်းလဲဖိလစ်ပိုင်နိုင်ငံကပေးတန်စီမံခန့်ခွဲရေးအေဂျင်စီကပြောဆိုထားတာပါ။ပြောဆိုနေသူ12ယောက်ထက်မနည်းရှိနေစေဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်။သေဆုံးသူတွေထဲမှာတော့မိသားစုလိုက်ရင်းနဲ့သေဆုံးသူတွေတက်တိုင်လဲကြရာကဓာတ်လိုက်ပြီးသေဆုံးခဲ့တဲ့ကင်းလဲ့နေသူရဲတပ်ဖွဲ့တူနဲ့အုံးမင်လဲကြရာကပြိမိပြီးသေဆုံးသွားသူအမျိုးသားတူပါဝင်တဲ့အကြောင်းလဲတာဝန်ရှိသူတွေကအတည်ပြုပြောဆိုခဲ့ကြပါတယ်။
မြောက်ကိုရီးယားကပစ်လိုက်တဲ့မစ်ဆိုင်းဒုံးတစ်ခု Hokkaido Jun Kanlon Pacific သမုဒ္ဒရာတွေကိုကျသွားတယ်လို့ဂျပန်ဆိုရသတင်းဌာနဖြစ်တဲ့ NHK ကမှားယွင်းသတင်းထုတ်ပြန်ခဲ့တဲ့အတွက်မြန်မြန်ဆန်ဆန်ပြန်တောင်းပန်ခဲ့ရပါတယ်။တောက်ချနေကူပြီးမကြခင်မှာပဲ Hokkaido တောင်ပိုင်းမှာရှိတဲ့ Irimo အငူရဲ့အရှိတ်ဘက်ကီလိုမီတာ 2000 လောက်ကိုမစ်ဆိုင်းဒုံးကျခဲ့တယ်လို့ NHK သတင်း website ပေါ်မှာအထူးသတင်းတစ်ခုအနေနဲ့ဖော်ပြခဲ့တာပါ။ဒါပေမဲ့ဒီသတင်းထုတ်ပြန်ပြီးမိနစ်20လောက်အတွင်းမှာပဲဒါဟာသတင်းမှဖြစ်တယ်လို့ပြန်လည်ဖော်ပြခဲ့ပါတယ်။ website ပေါ်တင်ခဲ့တဲ့သတင်းကသတင်းတင်တန်းမှာသုံးဖို့ရည်ရွယ်ထားတဲ့လှုပ်ကြံသတင်းတစ်ခုသာဖြစ်ပြီးအချက်အလက်အမှန်တွေမပါဘူးလို့ပြောကြားပြီးတော့ NHK ကတောင်းပန်ခဲ့ပါတယ်။ American တွေ Christmas လက်ဆောင်ပေးမယ်လို့မြောက်ကိုရီးယားကပြောကြားထားတဲ့အတွက်တိုက်ချင်းပြစ်ပယ်ထိန်တုံးပြစ်လွတ်နိုင်တယ်ဆိုတဲ့ခန့်မှန်းမှုတွေကြောင့်ဂျပန်အပါအဝင်နိုင်ငံတွေအထူးသတိနဲ့စောင့်ကြည့်နေကြချိန်မှာပဲအခုလို NHK ကသတင်းမှထုတ်ပြန်တာဖြစ်ပါတယ်။ရှင်မတို့နောက်ဆုံးဖြစ်နေတဲ့ American နဲ့မြောက်ကိုရီးယားကြားနျူကလ িয়ার အရာဆွေးနွေးမှုတွေကိုပြန်ဆကျင်နေဆိုရင် American ဘက်ကအခုနှစ်မကုန်ခင်သဘောထားပြောင်းပါလို့မြောက်ကိုရီးယားဘက်ကပြောကြားထားပါတယ်။
တောက်ကြညာအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှုကွန်ရက်စာမျက်နှာနဲ့ VOA ရဲ့ website မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးတောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေထဲမှာတော့စီးရဲတင်းမာမှုတွေပြင်းထန်နေစေရခိုင်ပြည်နယ်ဘက်ကသတင်းတွေအရင်ဆုံးတင်ပြခြင်းပါတယ်ရခိုင်ပြည်နယ်အတွင်းမှာခရီးသွားလာနေခိုင်မှာပဲတက်မတော်ပိုင် Mindel ဆက်သွယ်ရေးလုပ်ငန်းကဝန်ထမ်း2ဦးကိုရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA ကဖမ်းဆီးခေါ်ဆောင်သွားတယ်လို့တက်မတော်ဘက်ကပြောပါတယ်။ဒီ Mindel ဝန်ထမ်း2ဦးအဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတော့ AA တပ်ဘက်ကတော့အသေးစိတ်ဘာမှမထုတ်ပြန်သေးပါဘူး။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်။
ရခိုင်ပြည်နယ်အတွင်းဆက်သွယ်ရေးလုပ်ငန်းတွေတုံ့ပြန်ဆောင်ရွက်ဖို့အတွက်ကွင်းစင်းဆောင်ရွက်နေတဲ့ Mindel ကုမ္ပဏီဝန်ထမ်း2ဦးကို AA ရခိုင်လက်နက်ကိုင်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားကြောင်းသမရော်သတင်းမှပြန်ကြားရေးတွင်မူဘူမှုရုပ်ဆောင်မင်းထွန်းကပြောပါတယ
်ဆက်သွယ်ရေးလုပ်ငန်းဆောင်ရွက်ဖို့အတွက်သူကစစ်တီးရနဲ့၆တော်ကိုသွားခဲ့တယ်၆တော်ကနေသူတို့ဆက်သွယ်ရေးလုပ်ငန်းတွေစစ်ဆေးပြောကြပြန်လာမှာစစ်တီးကြလာမှာဖမ်းဆီးခံရတာဖြစ်ပါတယ်ကျွန်တော်လည်းတူးကြလိုက်တာပုံစံမျိုးဖြစ်ပါတယ်နောက်ဆုံးအချိန်ကတော့တဲ့ဒီတော့ရရှိနေမရှိပါဘူး
စစ်တွေမြို့ခြေဆိုင် Mindel ဆက်တွေရေးလုပ်ငန်းကပြည်နယ်ဆက်တွေရေးဆိုင်ရာညွှန်ကြားရေးမှူးဦးစော်ထွန်းအောင်နဲ့ရေမောင်းဖြစ်သူဦးစောသိမ့်မောင်တို့နှူးဟာရခိုင်ပြည်နယ်တွင်ဆက်တွေရေးလုပ်ငန်းပုံမူကောင်းမွန်အောင်ဆောင်ရွက်ဖို့အတွက်စစ်တွေမြို့ကနေဒီဇင်ဘာ18ရက်နေ့မှာစတင်ထွက်ခွာခဲ့ပြီးအိုင်းမြို့တန်တွဲမြို့မင်းပြားမြို့တွေကိုတွားရောက်ကြည့်ရှုခဲ့ပြီးတော့ဒီဇင်ဘာ23ရက်နေ့မှာကြောက်တော်မြို့ကိုဆက်လက်ထွက်ခွာစဉ်ဆက်တွေမှုမရရှိဘဲပျောက်ဆုံးခဲ့ရမှာ AA ဖွဲ့ကဖမ်းဆီးသွားကြောင်းတမရော်စီဦးစီချုပ်ရုံးကနေဒီကနေ့မှာသတင်းထုတ်ပြန်ထားပါတယ်ဖန်စီကိုဆောင်သွားချင်းခံရသူနှူးဟာရခိုင်တိုင်းသားတွေဖြစ်ပြီးတော့အေးလက်နက်ကန်ဖွဲ့အနေနဲ့ဒေတာတွင်းဆက်တွေရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်မှုနှောက်နှေးပြက်စီးစေဖို့ရည်ရွယ်ပြီးဒီလိုဖန်စီခေါ်ဆောင်သားလို့လည်းဖော်ပြထားပါတယ်။ Mindel ဆက်တွေရေးလုပ်ငန်းဟာမြန်မာစစ်တပ်ကနေအစုရှယ်ယာပါဝင်တဲ့လုပ်ငန်းလည်းဖြစ်ပါတယ်။ Mindel ဆက်တွေရေးလုပ်ငန်းကဝန်ထမ်းနှူးကိုရခိုင်လက်နက်ကန်အေးဖွဲ့ကဖန်စီခေါ်ဆောင်သွားတယ်လို့သတင်းထုတ်ပြန်ချက်ပေါ်မှာအေးပြန်ကြားရေးတာဝန်ခံခိုင်တုခကဒေပြစ်စင်ကိုမသိရှိသေးဘူးလို့ဆိုပါတယ
်ကျွန်တော်လည်းအဲ့ဒီသတင်းအသေးစိတ်ဘာမှမသိရသေးဘူးရုံးတော့ပြန်မေးထားတယ
်ဒီရက်ပိုင်းတွင်းရခိုင်ပြည်နယ်တွင်းဖန်စီမှုတွေများပြားနေတာပါပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကဗုဒ္ဓတော်မြို့နယ်တောင်ပစာစခန်းမှာတာဝန်ကျတဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနကအမျိုးသားဝန်ထမ်း3ဦးကိုအေးရခိုင်လက်နက်ကန်ဖွဲ့ကနေဖန်စီသွားခဲ့ပါတယ်ဒီဇင်ဘာလ17ရက်နေ့ကလည်းဗုဒ္ဓတော်မြို့နယ် NLD ဥက္ကဋ္ဌဦးရဲသိန်းကို AA ဖွဲ့ကဖမ်းဆီးပြီးထိန်းသိမ်းထားစဉ်တပ်မတော်ကပြစ်ခတ်တဲ့လက်နက်ကြီးကြီးထိမှန်ခဲ့လို့တေဆုံသွားကြောင်း AA ဖက်ကထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်းအစိုးရဝန်ထမ်းတွေကို AA ဖွဲ့ကနေဖမ်းဆီးမှုများလာတဲ့ဖြစ်စဉ်ပေါ်တပ်မတော်သတင်းမှန်ပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းတို့ကအခုလိုဆက်ပြောပါတယ
်ဒီဇင်ဘာလ17ရက်နေ့ကြောင်မှာဒီလိုအနေနဲ့စီးပွားနာပိုင်းဆက်လက်လုပ်မယ်ဆိုတဲ့အာမျိုးပြောပြရပါ တို့အနာလွားမှုတဲ့နေရာမှာပြည်သူခန္ဓာဆင်းဆင်းနေတယ်သူရရဲ့အုပ်ချုပ်မှုရနေရာကိုသူကစားထိုးဖို့လုပ်တာပေါ့သူရဲ့အုပ်ချုပ်မှုရနေရာနဲ့စားထိုးဖို့လုပ်တာ
ဆက်သွေးဝန်တန်းဦးဖန်းစည်းခံရပြီးကြောက်တော်မြို့နယ်အတွင်းစစ်တပ်ကနေစီစစ်မှုတွေများလာတယ်လို့ကြောက်တော်ဒေသခံတွေကပြောပါတယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားရခိုင်ပြည်နယ်မြောက်ပိုင်းဒေသအတွင်းတစ်နှစ်ကြာစစ်ရေးသိမ်းမှမှုတွင်မှာအရသားတွေတေဆုံထိခိုက်ဒဏ်ရာရရှိမှုအဖမ်းဆီးခံရမှုတွေကလည်းတစ်နှစ်ထက်တစ်နှစ်များပြားလာနေပါတယ်ခင်ဗျာ
ရခိုင်လက်နက်ကိုင်တပ်ရဲ့အဖမ်းဆီးအခြေအနေသတင်းကိုနိုင်ကိုရင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ရေးပြိပခါတွေပြင်းထန်နေစေရခိုင်ပြည်နယ်တွင်းကတိုက်ပွဲတွေအကြောင်းကိုလည်းတင်ပြချင်ပါတယ်ရခိုင်ပြည်နယ်မြေပုံမြို့နယ်စင်းကြီးကျေးရွာအနီးမှာတော့အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြား၃ရက်ဇက်တိုက်တိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါရယ်တပ်မတော်ဘက်ကလေရင်တွေနဲ့လက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေတာကြောင့်စင်းကြီးဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကလည်းပြောပါရယ်ဒီသတင်းအပြည့်အစုံကိုတော့ VOA သတင်းတော်ကိုတက်နိုင်သတင်းပေးပို့ထားပါရယ်
ရခိုင်မြောက်ပိုင်းမြေပုံမြို့နယ်စနင်းကျေးရွာနီးမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့၃ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်နေတာကြောင့်စနင်းဒေသခံတွေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့စနင်းဒေသခံတို့ကပြောပါတယ
်။အဲစနင်းရွာနဲ့ဆိုရင်ကတမန်တော့အတန်းတားလောက်ရှိမယ်။ပြင်းပြင်းထန်ဆန်ဆိုရင်မနေ့ကပဲမနေ့ပို့ဆိုမနေ့ညကပဲနေ့ရက်တွေရှိပြီးလက်နက်ကြီးတွေနဲ့အင်ဂျင်တောင်ဆိုတဲ့အဲ့ဒီအင်ဂျင်တောင်ကနေပြီးလည်းကြီးတွေတရက်လုံးလုံးထုတ်ပြည်တယ်တရက်နှစ်ရက်သုံးရက်ကြာပြီနေဆိုရင်သုံးရက်ကြာပြီစိတ်လျော်နဲ့နှစ်စီးနဲ့နှစ်ရက်ဟောဇက်တက်လည်းကြီးတန်ကတော့ပါတရက်မှမပြောက်ဘူးနေတိုင်းလိုလိုပဲဘိုးလေးရှာနေတယ်လည်းကြီးအခုကကန်းတော်ကြီးကိုထွက်ပြေးတယ်နီးဆက်ရကန်းတော်ကြီးကိုထွက်ပြေးတယ်ညောင်ကန်ကိုထွက်ပြေးတယ်အဲတရက်တောင်ကိုထွက်ပြေးတယ်အဲ့လိုနီးဆက်ရရတွေကိုထွက်ပြေးနေကြတယ်တရားမှမရှိတော့ဘူးတရားမှမရှိတော့ဘူးလက်သုံးလေးရက်ရှိပြီ
မြေပုံမြို့နယ်မှာတိုက်ပွဲပြင်းထန်နေတာဖြစ်ပြီးအဲ့ဒီတိုက်ပွဲမှာတပ်မတော်ဘက်ကလည်းထိခိုက်ကြဆုံမှုရှိတယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ဟုတ်ကဲ့ဗျာမြေပုံမြို့နယ်လည်းပါလို့စဉ်းကျင်းနာမှာပြင်းတော့300တောင်ရှိတယ်တိုက်ပွဲချင်းတွေကပြင်းတယ်လို့ပြောလို့ရပြင်းထန်တာဖြစ်တယ်ထိခိုက်ကြဆုံတော့ရှိရောဘုံတော့ရနေပြီနောက်ထပ်ဘုံတွေဆက်သိမ့်တယ
်မြေပုံမြို့နယ်မှာဖြစ်ပေါ်တဲ့တိုက်ပွဲတွေမှာတပ်မတော်ဘက်ကလည်းနှစီနဲ့လာရောက်ပစ်ခတ်တာတွေရှိပြီးပလက်ဝါဘူးသီးတောင်မြေပုံမြို့နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတွေပြင်းထန်နေတယ်လို့အဖွဲ့ကထုတ်ပြန်ထားပါတယ်ဒီဇင်ဘာလအတွင်းမှာစစ်စင်ရေးတွေပုံမလုံးဆောင်သွားမှာဖြစ်တယ်လို့တပ်မတော်ဘက်ကပြောဆိုထားတာတွေရှိသလိုရခိုင်လက်နက်ကိုင် AA ဘက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမုံယူတိုက်ခိုက်နေတာတွေကြောင့်ရခိုင်မြောက်ပိုင်းစစ်မြေပြင်ဟာလည်းပုံမကျပြန့်လာတာဖြစ်ပါတယ်ပြင်းထန်နေတဲ့တိုက်ပွဲအတွင်းရခိုင်မြောက်ပိုင်းမှာနေရာစိုက်ခွာထွက်ပြေးတွင်းချောင်နေရတဲ့စစ်ဘေးဆောင်ဥယျာဉ်ဟာလည်းတနေ့ထက်တနေ့ပုံမများပြားလာတာဖြစ်ပါတယ်
ရခိုင်ဘက်ကစီရေးအခြေအနေကိုတတ်နိုင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အာဏာရပါတီ NND ရဲ့2020ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အနေအထားဘယ်လိုရှိသလဲဆိုတာကိုလည်းကြည့်ရအောင်ပါလာမယ့်2020ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီ NND ကတိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်အပေးယူလုပ်မှာမဟုတ်ဘူးလို့မနေ့ကကျင်းပတဲ့ပါတီရဲ့ဗဟိုလုံးမှုဆောင်အစည်းအဝေးကဆုံးဖြတ်လိုက်ပါတယ်ဒီလိုဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးတော့နိုင်ငံရေးအကဲခတ်တွေရဲ့သဘောထားအမြင်တွေဘယ်လိုရှိသလဲဆိုတာ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကမေးမြန်းပြီးတင်ပြထားပါတယ်
ဟုတ်ကဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကကြာလပတင်းနေ့ကကျင်းပတဲ့ဗဟိုအလုံးမှုဆောင်အစည်းအဝေးကနေ2020ရွေးကောက်ပွဲမှာသူတို့ရဲ့ယက်တီချက်ကိုဆုံးဖြတ်ခဲ့တာဖြစ်ပါတယ်တိုင်းရင်းသားပါတီအရင်းနဲ့ပတ်သက်တဲ့ဒီဆုံးဖြတ်ချက်ကိုပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်ပါတီရဲ့မူရတော့ကျွန်တော်တို့တိုင်းရင်းသားပါတီတွေနဲ့ကျွန်တော်အဖွဲ့ချုပ်ကရွေးကောက်ပွဲမှာလွတ်လပ်ပွင့်လင်းစွာဝင်ရောက်ရှိကြရပါမယ်ဒီလူလူကကျွန်တော်အဆုံးဖြတ်ပြီးလို့လွတ်တော်တွင်ရောက်လာတဲ့အခါမှာတော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအတူလက်တွဲပြီးတော့တောက်ခဲ့ကြပါမယ်ကျွန်တော်တို့ဒီလိုပဲထားပါတယ်အမတ်နေရာတွေနဲ့ပတ်သက်လို့ဒီအပိယူလို့နိုင်ငံမျိုးတော့လုံးဝမဟုတ်ဘူးဒါမဲ့အနာဂတ်မှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဘယ်လိုပုံစံမျိုးနဲ့တည်ဆောက်ချင်လဲဆိုတဲ့အပိုင်းမှာကျွန်တော်တို့သဘောထားအမြင်မျိုးကိုဖလှယ်ကြမှာဖြစ်ပါတယ်
တိုင်းရင်းသားပါတီအတော်များများကတော့စစ်စိုးရလက်အောက်မှာအတူတကွပူးပေါင်းဆောင်ရွက်ခဲ့ပေမဲ့အာဏာရလာတဲ့နောက်ပိုင်းမှာ NLD ပါတီဟာတိုင်းရင်းသားပါတီတွေနဲ့ကင်းကွာခဲ့ကြောင်းရှုမြင်ကြပါတယ်။လက်ရှိ NLD ပါတီရဲ့ဆုံးဖြတ်ချက်အပေါ်မှာတော့မွန်ညင်ညွတ်ရေးပါတီရဲ့တွဲဖက်တွင်ရင်မှုတူဖြစ်တဲ့နိုင်စိုးမြင့်ကအခုလိုပြောပါတယ
်။ NLD ကကျွန်တော်တို့90ပြည်တဲ့နောက်ပိုင်းကျွန်တော်တို့တိုင်းရင်းသားတွေဝန်ရံပေးတာတို့တော့ကောက်သူကြည့်တော့ဒီမျိုးလုပ်ခဲ့ကြတော့ဗျာတရှိသူအနာရပြီးနောက်ပိုင်းနောက်ထပ်တိုင်းသားတွေနဲ့တွေ့ဆုံမှုရင်းနှီးတဲ့လက္ခဏာပေါ့ဗျာတခုမှမပြခင်ဘူးလေအဲဒါကြောင့်မို့ကျွန်တော်တို့ကအနာဒီကပြောင်းသွားပြီဆိုတော့ကျွန်တော်တို့ကကောက်ချက်ချတော့ဗျာ1990ရက်လက်ကလေးနေ့ လက်တွဲခဲ့ကြတယ် UNLD နဲ့ပေါ့ကွာဒီ UNLD နဲ့တစ်ဆိုင်မှာ CRPD လုံးနဲ့ကျွန်တော်ဝန်ရံခဲ့တယ်ဒါတည်းရှိခဲ့တဲ့သမိုင်းတွေမှာဒီအမျိုးသားညာစစ်ရေးဆိုတဲ့ကောင်းစဉ်တစ်ခုတည်းနဲ့ကျွန်တော်တိုင်းသားအလုပ်ဖြစ်ခဲ့တယ်ဆိုတော့ဒါတိအမြင်လက်ဖြစ်ပေါ့ကွာကျွန်တော်တို့အပြန်အသင်းမှပြုမှုတော့ရှိတင်တယ်လို့ယူဆတယ်ပေါ့ကွာ
နိုင်ငံရေးလေးလာတုံးသက်သူဥမမောင်ဆိုကတော့
တကယ်တမ်းကျွန်တော်ကဖယ်ရယ်လို့ပြောနေတယ်ဆိုရှင်ဒီနေ့ဒီမှာတိုင်းရင်းသားပါတီရဲ့အခန့်ကဏ္ဍကိုအသိမှတ်ပြုဖို့ဆိုရယ်တိုင်းရင်းသားပါတီတွေနဲ့လက်တွဲလုပ်လို့ကိုယ်ရယ်ပြင်ဆင်ထားဖို့လိုအပ်တယ်လို့ထင်တယ်ဒီအဲဒီဒေါ်အောင်ဆန်းစုကြည်လည်းပြောဥစားပဲဒီခွန်ကောက်ခွေစံသာတာခွေစသီဘောဘောပြောကြနော်ဒီဒီအထွေအနာခွေရင်းနဲ့ပတ်သက်ပြီးဖယ်ရယ်ခွေရင်းတွေပြုတ်တယ်သူတို့နေတဲ့သဘောထားရှိတယ်ဆိုလို့ရှိရင်တန်သာပါတီတဲ့ခန်းကငနာကိုလေးနဲ့ထားစဉ်းစားပြီးတော့တန်သာပါတီနဲ့အာနာခွေယူဖို့ပေါ့။ဒါကိုလေးထက်ထားဖို့လိုတယ်။မဟုတ်ဘဲနဲ့ဘိုးချုပ်ကမစနစ်ကြီးပဲအပေါ်ကပြဲသွားမယ်ဆိုလို့ရှိရင်တော့တန်သာပါတီနဲ့ဆက်ဆံရင်ကောင်းမှာမဟုတ်ဘူး။ဒီ2020ရွေးကောက်ပွဲလာလာလည်းပဲတန်သာပါတီတွေနဲ့ NLD နဲ့အပြိုင်ဖြစ်လာလိမ့်မယ်။
2020ရွေးကောက်ပွဲအကြိုကာလမှာတော့ကချင်မွန်ချင်းကရင်စတဲ့ပါတီတွေကလည်းရွေးကောက်ပွဲမှာမဲမကွဲရအောင်ရည်ရွယ်ပြီးပြည်နယ်အလိုက်လူမျိုးတူပါတီတွေကိုစုဖွဲ့ပေါင်းစည်းတာတွေရှိခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။အာဖရိကတိုက်အရှေ့ပိုင်းနဲ့တောင်ပိုင်းကတန်းနဲ့ချီတဲ့လူမျိုးတွေအတွက်စားနပ်ရိက္ခာရှားပါးတဲ့ပြဿနာဟာအရေးပေါ်အခြေအနေထိဖြစ်လာနေပါတယ်။ဒီဖြစ်ရပ်တွေဟာဥရုယာသီပြောင်းလဲမှုရဲ့အကျိုးဆက်ကြောင့်လဲဒစိမ့်တပိုင်းပါဝင်တယ်လို့ Save the Children အဖွဲ့ကပြောဆိုလိုက်ပါတယ်။အဲ့ဒီဒေသတွေမှာအင်အားပြည့်မုန်တိုင်းဝင်တိုက်သွားတဲ့အပြင်လက်တလောကာလတွေအတွင်းရေကြီးရေရှမ်းတာမိုးခေါင်ရေချတာစတဲ့သဘာဝကပေးအန္တရာယ်တွေနဲ့ပါရင်ဆိုင်နေရတာပါ။ဒီဒေသဟာကမ္ဘာတခြားဒေသတွေထက်အပူချိန်ကလည်းနှစ်ဆမြင့်တက်နေတယ်ဆိုပြီးသိပ္ပံပညာရှင်တွေကသတိပေးထားပါတယ်။အကြောင်းပြေဆုံးကိုတော့ Henry Richwell သတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်။
မိုဇမ်ဘစ်နိုင်ငံကို2019ခုနှစ်မတ်လမှာဝင်တိုက်သွားတဲ့ cyclone မုန်တိုင်းဤတိုင်းကြောင့်ထောင်နဲ့ချီတဲ့လူတွေသေဆုံးခဲ့ရပြီးတော့လူမှုဘဝရပ်တည်ရေးအနေထားအားလုံးပျက်စီးဆုံးရှုံးခဲ့တာပါ။စံချိန်တင်အောင်ကြီးမားပြင်းထန်လာတဲ့မုန်တိုင်းကြောင့်ဒေသတော်ဝန်ပျက်စီးဆုံးရှုံးမှုတမဟာခမန်းချေဒေါ်လာ1ဘီလီယံလောက်ထိရှိခဲ့ပါတယ်။မိုဇမ်ဘစ်နိုင်ငံကိုဤတိုင်းမုန်တိုင်းဝင်လာအပြီးတလအတွင်းမှာပဲနောက်ထပ် cyclone မုန်တိုင်း Kenneth ဝင်တိုက်ခဲ့ပြန်ပါတယ်။ဒီတစ်ချိန်မှာတော့သေဆုံးသူဒါဇင်နဲ့ချီရှိခဲ့တာပါ။ Save the Children လူမှုကူညီရေးအဖွဲ့အကြီးကဲ Gabriel Wajiman ကအခုလိုပြောပါတယ
်။ Never before has this country been hit.
ဒီနိုင်ငံမှာရာသီတစ်ခုတည်းမုန်တိုင်းနှစ်ခုဇက်တိုက်ဝင်တိုက်သွားတာမျိုးဘယ်တော့မှမရှိခဲ့ဘူးပါဘူး။
2019ခုနှစ်ကတော့အာဖရိကတိုက်အရှေ့နဲ့တောင်ပိုင်းမှာဥရုယာသီဆိုင်ရာကပ်ဘေးကြီးရင်ဆိုင်ရတဲ့နှစ်အဖြစ်သတိရနေကြပါလိမ့်မယ်လို့လဲ Save the Children ကပြောပါတယ်။ Save the Children လူမှုရေးအဖွဲ့ရဲ့အဆိုအရဥရုယာသီပြောင်းလဲမှုရဲ့အကျိုးဆက်အဖြစ်ဒေသရင်းကကလေးငယ်16တန်းအပါအဝင်လူဦးရေ33တန်းကျော်အတွက်ဆန္ဒရိက္ခာမလုံလောက်တဲ့ပြဿနာဟာအရေးပေါ်အခြေအနေဘက်ကိုရောက်လာနေတာပါ။ Gabriel ကပဲအခုလိုသုံးသပ်ပါတယ်။
The link to climate change is actually the compounding effect of emergency after emergency after emergency.
ဥရုယာသီပြောင်းလဲမှုနဲ့ဆက်ဆက်နေတဲ့ဖြစ်ရပ်တွေဟာအရေးပေါ်အခြေအနေတွေတစ်ခုပြီးတစ်ခုဆင့်ကဲပြီးစုပေါင်းပြီးဖြစ်လာတာမျိုးပါ။ဒါကြောင့်မို့လို့လဲမိုးခေါင်ရေရှားတာ၊ရေကြီးရေချမ်းတာလို့လက်ရှိဖြစ်ပျက်နေတဲ့စိုးရိမ်စရာအခြေအနေတွေကိုလူတွေအံတုနိုင်မဲ့အင်အားတွေလုံးဝကုန်ခန်းလာတဲ့သဘောမျိုးဖြစ်ပါတယ်။ဒါကြောင့်သူတို့ရဲ့အသက်ရှင်ရပ်တည်ရေးအတွက်လိုအပ်နေတဲ့အရာအားလုံးတဖြည်းဖြည်းနဲ့မှေးမှီပျောက်ကွယ်သွားမှာဖြစ်ပါတယ်
။ကုလသမဂ္ဂရဲ့နိုင်ငံတကာဥတုရာသီပြောင်းလဲမှုဆိုင်ရာအဖွဲ့ IPCC ရဲ့2015ခုနှစ်အစည်းအဝေးခန်းစာမှာတော့အာဖရိကတိုက်တောင်ပိုင်းမှာမြင့်တက်လာတဲ့အပူချိန်ဟာကမ္ဘာအတိုင်းအတာထက်နှစ်ဆပိုများတယ်လို့ဖော်ပြထားပါတယ်။ဆက်မှုထုတ်ကုန်နိုင်ငံကောင်းဆောင်တွေအနေနဲ့ဖန်လုံအိမ်တက်ငွေထုတ်လုပ်မှုတွေကိုအကြီးအကျယ်လျှော့ချဖို့နဲ့ဥတုရာသီပြောင်းလဲမှုအဆိုးဆုံးခံရတဲ့တိုင်းပြည်တွေကိုကူညီထောက်ပံ့ဖို့ဆိုပြီးတော့ Save the Children ကတိုက်တွန်းခဲ့တာ
ပါ If you are a child growing up in eastern and southern Africa your chances of survival are currently being affected
Africa တိုက်ရှေ့ပိုင်းမှာမွေးဖွားလာတဲ့ကလေးတွေရဲ့အသက်ရှင်သန်ရေးဟာသူတို့နဲ့လုံးဝမတက်ဆိုင်တယ်လို့သူတို့အနေနဲ့ဘာမှမတက်နိုင်တဲ့တခြားကမ္ဘာအတိုင်းပြည်ကလူတွေရဲ့လုံရက်အပေါ်မှာမူတည်နေပါတယ်
မက်ထရစ်မြို့မှာကျင်းပတဲ့ COP25 ဝရုယာသီဆိုင်ရာညီလာခံကိုကိုယ်စားလှယ်ပေါင်း 29,000 တက်ရောက်ခဲ့တာပါ။ကမ္ဘာကြီးပုံတွေလာနေတာကိုဝိုင်းဝန်းဖြေရှင်းကြဖို့ဆိုပြီးပြင်သစ်နိုင်ငံပါရီမြို့မှာသဘောတူညီခဲ့တဲ့ပါရီသဘောတူညီမှုဟာမျှတမှုမရှိဘဲအမေရိကန်စီးပွားရေးအပေါ်ထိခိုက်စေတယ်ဆိုပြီးအဲ့ဒီသဘောတူညီမှုကနေနှုတ်ထွက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီညီလာခံကိုမတက်ရောက်ခဲ့ပါဘူးရှင်။
နားလောင်ပါရှင်တောက်ကြညတွေသတင်းလွှာတွေကတော့ဒီလောက်ပါပဲတောရရှင်များရှင်စောင်းနေနေဝေတဲ့ဒီနှစ်တကူရာသီရောက်တဲ့အချိန်တိုင်းရာသီကိုခန်းစားရေးဖွဲ့ထားတဲ့တေးသချင်းလေးတွေနဲ့ VOA ကဖြောပြပေးနေပါတယ်ဒါကြောင့်ဒီနေ့တော့အစောတော်လေးဖြူတီဆိုထားတဲ့လွမ်းသူအိမ်မက်ဆိုတဲ့တေးသချင်းလေးနဲ့ဖြောပြပေးခြင်းပါတယ်နားဆင်ပါရှင်ဆိုတော့လေးပြူတီဆိုထားတဲ့လွမ်းသူအိမ်မက်ဆိုတဲ့တေးသချင်းလေးကို VOA ရဲ့သောရရှင်နေနှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ပျော်ရွှင်စရာနှစ်တကူကာလမှာ VOA ရဲ့သောရရှင်နေနဲ့မြန်မာနိုင်ငံသူနိုင်ငံသားအလုံးကိုစိတ်နှလုံးရွှင်လန်းချမ်းမြေပါစေလို့ VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားဆုမွန်ကောင်းတောင်းပေးပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။2019ခုနှစ်ဒီဇင်ဘာလ28ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာ၊သုတဆုံးလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်မှာနားဆင်ရမှာကတော့
I live in the middle of nowhere, so I had to build everything myself. So if I wanted to test my things,
တော့ဆက်ကူနေရဲ့ Google သိပ္ပံဆူရှင်ပါရှင်ဒီအကြောင်းအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်။အခုယူဆုံးအမျိုးသမီးခန္ဓာကိုထုတ်လွှင့်တင်ဆက်ပေးခြင်းပါတယ်။တန်လျင်တဘာဝတရားရိပ်သာလို့ဆိုလိုက်ရင်တရားဓမ္မအားထုတ်တဲ့နေရာအပြင်ခုကိုရမဲ့နေတဲ့အဖိုးဖွားတွေစိတ်ပိုင်းဆိုင်ရာချွတ်တဲ့နေတဲ့သူတွေမွေးဇေဝါဆွဲနေသူတွေပါဝင်ကျမ်းမာရေးဆောင်ရှောက်မှုအတွက်ငွေကြေးမတက်နိုင်သူတွေမိခိုအားထားနေရတဲ့ရိတ်သားကြီးတစ်ခုဖြစ်နေအများကသတ်မှတ်ထားပါတယ်။လွန်ခဲ့တဲ့10နှစ်ကျော်ကဆရာတော်ဥတ္တမသာရစတင်တည်ထောင်ဖွင့်လှစ်ခဲ့တဲ့တန်လျင်တဘာဝတရားရိတ်သားမှာတော့မိခိုနေသူပေါင်းအခုဆိုရင်ယဟန်းရှင်လူပေါင်းက3000ကျော်ရှိနေပါပြီ။သူတို့ကိုနေ့စဉ်ကူညီဆောင်ရှောက်နိုင်မှုအဓိကစီမံကုတ်ကဲနေတဲ့သူတွေထဲမှာမဲသီလရှင်ဆရာလေးတွေလည်းအများအပြားပါဝင်ပါတယ်အဲ့ဒီအထဲကမှလင်းရင်မဲဘဝကနေမိသားစုဘဝကိုဆွတ်လွတ်ခဲ့ပြီးတော့အသက်50အရွယ်ဝါတော်9ဝါရှိနေပြီဖြစ်တဲ့ဆရာလေးအမရာရဲ့ပရာဟိတလုပ်ငန်းအတွေ့အကြုံတွေကိုမေးမြန်းပြီးတော့ VOE မြန်မာပိုင်းကမယင်ချင်းနိုင်ကဒီသတင်းပတ်အတွက်အမျိုးသမီးခန္ဓာမှာတင်ဆက်ထားတာနားဆင်ပါရှင်
You can bend but never break me cause itရလီအနေနဲ့မေဒီလာရှင်ဘဝကိုဖျက်ဆီးမှုဘာကြောင့်ဆုံးဖြတ်ခဲ့တလဲဆိုတာပြောပြပေးပါအောင
်အသက်40အထိပေါ့နော်ကျောင်းသားဘဝနေရင်မေဘဝအိမ်တောင်တဲ့ဘဝစီးပွားရေးတမဘဝယောဂတဲ့ဘဝတွေကိုဖျက်ဆီးခဲ့ရတယ်ပေါ့နော်အသက်40အထိအသက်40ကျော်တဲ့အခါမှာဝိပဿနာတရားကိုအားထုတ်ဖို့အခွင့်အရေးတစ်ခုရလာတာကဘာလဲဆိုတော့ကင်ဆာယောဂဝေဒနာကိုခံစားလာရခဲ့ရတယ်။အဲ့ဒီမှာတရားအားကိုဖြစ်တယ်။ဒီတရားနဲ့ပဲယောဂဝေဒနာကိုကျော်ဖြတ်နိုင်ခဲ့တယ်။အဲ့ဒီနောက်ပိုင်းမှာမြတ်စွာဘုရားရဲ့သမီးတော်ဘုရားသမီးတော်အနည်းနဲ့ပဲဒီအများကိုကူညီတဲ့အလို့တရားအားကိုတဲ့အလို့ဒီပဲလုပ်ဖြစ်ခဲ့တယ်ဗျ
။ဒီမှာဗျာအဲ့တော့ဒီဆရာလေးအနေနဲ့ပေါ့နော်ဘာကြောင့်ဒီလော်ဂီဒီဘဝကြီးကိုဘာလို့ဆွတ်လွတ်ဖို့ဆရာလေးဆုံးဖြတ်ပြီးတော့ဆရာလေးရွေးချယ်ခဲ့ရတဲ့အဲ့ဒီဒါလေးပြောပြပါဦး
။ဒီကန်ဆာယောဂဝေဒနာကိုခံစားရတဲ့အချိန်မှာဆရာတော်ဘုရားရဲ့တရားတွေကိုနားရင်းနဲ့တရားစခန်းလေးဝင်ပြတယ်။အဲ့မှာ၃ရက်နဲ့တရားအထုတ်ရင်းနဲ့ကန်ဆာယောဂဝေဒနာလုံးလုံးကြီးပျောက်ကင်းခဲ့တယ်ပေါ့။အဲ့ဒီနောက်ပိုင်းမှာကိုဖျက်ကျော်ခဲ့ရတဲ့ဘဝတွေနဲ့ဒီတရားအကုပ်ပြီးတော့နေရတဲ့ဘဝကလုံးလုံးမတူတော့ဘူးတခြားစီပဲလို့ခံစားရတဲ့အတွက်ကြောင့်မိသားစုကိုဆွတ်လွတ်ပြီးတော့ဒီအများကိုကူညီတဲ့ပရဟိတအလုပ်ပေါ့နော်ပရဟိတအလုပ်တွေကိုလုပ်နေတဲ့ဆရာတော်ဘုရားကိုကူညီမယ်ဆိုတဲ့ဆုံးဖြတ်ချက်ကျသွားတာပေါ့ဆုံးဖြတ်ချက်ကျပြီးတဲ့အချိန်မှာတဘာဝတရားရိတာမှာပဲနေဖြစ်တယ်ဆရာတော်ဘုရားရဲ့အလုပ်တွေကိုလုပ်ကိုယ်ရယ်ဖျားတရားတန်ခါကိုအားကိုးပြီးတော့ပဲသူများရဲ့ပြဿနာတွေကိုတရားနဲ့ဖြေရှင်းဖို့ဆရာတော်ကသင်ပေးရတဲ့အတွက်အဲ့ဒီအများကိုကူညီတဲ့အလုပ်တွေမှာဒီတရားနဲ့ဖြေရှင်းပြီးတော့ဘဝများစွာကိုကူညီနေတယ
်ဆရာလေးဒီလိုဒီလားရှင်ဘဝနဲ့ဆရာလေးဒီဒီဆွတ်ဆွတ်ပြောသူတို့ပရာဟိတလုပ်ငန်းတွေလည်းလုပ်တယ်။နောက်အဲ့တန်လျင်သဘာဝရိပ်သာမှလည်းဆရာလေးတို့အဓိကလုပ်တယ်ဆိုဆရာလေးတို့အဲ့ဒါဘာတွေလုပ်ပေးနေလဲဆိုတာလည်းပြောပြပါဦးခင်ဗျာ
။ဆရာလေးတို့မြတ်စွာဘုရားရဲ့အလုပ်ဖြစ်တဲ့လုပ်ငန်းစဉ်တွေဖြစ်တဲ့စွန်းခံကြွရတယ်ပေါ့နော်။စွန်းခံကြွတဲ့ဒီစွန်းခံကြွပြီးတော့ရလာတဲ့အစားအသောက်တွေဝတ္ထုငွေတွေကိုအတုံးချပြီးတော့စက်ကြီးရဲ့အိုတွေလူမမာတွေနောက်ခိုးကိုရမယ်ဘဝကြီးနောက်ပြီးတော့ မိဘမဲ့ကလေးတွေနောက်နေရမရှိတဲ့လူတွေပြဿနာပေါင်းစုံအဆင်မပြေတဲ့လူတွေရဲ့ဘဝတွေကိုကူညီနဲ့စောင့်ရှောက်ခဲ့တယ်။အဲ့ဒီအလုပ်တွေအကုန်လုံးကိုလည်းတရားနှလုံးသွင်းရင်းနဲ့လောဘဒေါသမောဟတွေရှော့တတ်တဲ့အလေးအကျင့်ကိုလေ့ကျင့်ရင်းနဲ့ပဲပရာဟိတအလုပ်ကိုလုပ်နေရပေါ့နော်။နောက်တစ်ခုအဓိကကအခုအစ်စ်ထပ်လုပ်တဲ့အလုပ်တွေကကြတော့ဒီမွေးစည်းဝါဆွဲနေတဲ့လူငယ်တွေကိုကူညီမယ်။ပြန်ပြီးတော့သူတို့ရဲ့ဘဝကိုသူတို့ကိုယ်တိုင်ယက်တည်နိုင်အောင်စောင့်ရှောက်ပေးမယ်ပေါ့နော်။နောက်စိတ်ကျမ်းမာရေးမကောင်းတဲ့ဘဝတွေပေါ့။အဲဒါတွေကိုလည်းတရားနဲ့ပဲဖြေရှင်းနိုင်အောင်တရားနဲ့ဆက်လက်ပြီးနေထိုင်သွားနိုင်အောင်လည်းကူညီရပေါ့နော်
။ဆရာလေးတို့တရားတော်နဲ့ညီအဲ့လိုနေထိုင်ပြီးတော့ဒီအလုံးစုစုစည်းစည်းပေါ့လေအဲ့လိုနေထိုင်ရတဲ့ဆရာလေးရဲ့တွေ့ကြုံပေါ့လေရလာတဲ့ဒီဆုံးကံကိစ္စတွေဒုက္ခရောက်နေတဲ့လူတွေထဲမှာလည်းဆရာလေးပြောပြပုံရဆိုရင်အမျိုးစုံတွေ့ရတယ်လေဒီလိုပံ့ပိုးပေးဖို့ဆိုဆရာလေးတို့အဲ့တဘာတန်လေးရိတ်တာမှာဆရာလေးတို့စီးနေကန်နေလဲဘလို့နေထိုင်တယ်လဲပေါ့လေဆရာလေးပြောပြပါအောင
်ဆရာလေးတို့တဘာဝတရားရိတ်တာမှာလူပေါင်း 3,000 ကျော်ရှိပါတယ်ဘုန်းကြီးဒီလာရှင်ယောဂီပေါ့အလုံး 3,000 ရှိတယ်။နောက်မကျန်းမာတဲ့လူတွေတက်ကြီးရွယ်တွေအလုံးပေါင်း 3,000 ရှိတယ်။အဲ့ဒီ 3,000 ရှိတာကိုဆရာတော်ကသဘာဝတရားရဲ့ဤတာစတဲ့ကလေးဟာလာနေခြင်းနဲ့ဆိုလို့ရှိရင်လူအလုံးပေါ့နော်။အသက်ပါလာရင်ပြီးရောသဘာဝတရားရဲ့ဤတာမှာခိုးလုံခြင်းနဲ့ဆိုလို့ရှိရင်အကုန်လုံးကိုလက်ခံခဲ့တယ်ပေါ့။အဲ့ဒီမှာဆရာလေးတို့ကလူပေါင်းစုံလူမျိုးပေါင်းစုံကိုလက်ခံတဲ့အတွက်စကြိုက်ပေါင်းစုံကိုဂျုံတွေးခဲ့ရပါတယ်။ဒီလူပေါင်းစုံရဲ့ဓာတ်တွေကိုလည်းအများကြီးခံရပါတယ်။ကိလေသာပေါင်းစုံရှိတဲ့အတွက်ကြောင့်အဲ့ဒီလူပေါင်းစုံတွေရဲ့ဓာတ်ကိုခံနိုင်ရင်းနဲ့ပဲဇန်လေးတို့လောဘဒေါသတွေရှော့နိုင်ခဲ့တယ်ပေါ့။သူတို့ကိုလည်းလောဘဒေါသတွေရော့အောင်ဇန်လေးတို့ပြန်ပြီးတော့လေ့ကျင့်ပေးနိုင်ခဲ့တယ်ပေါ့။အဲ့ဒီအရာနဲ့ပဲဇန်လေးတို့ကသဘာဝတရားရိတ်တာကြီးရရက်တည်နေအောင်ကြီးလိုက်ရင်တော့ဇန်လေးတို့ရိတ်တာရလူပေါင်း 3,000 ကိုစီစနစ်ကြကြရှောင်ရှောင်နေသလားလို့မေးရင်တော့စီကန်းနေတင်းတင်းကြပ်ကြပ်ချမှတ်ထားပြီးတော့ဆရာလေးတို့ရှောင်ရှောင်နေတာတော့မဟုတ်ဘူးပေါ့နော်ဒါပေမဲ့ဆရာလေးတို့ကဆရာတော်ဘုရားတင်ကြားရဲ့အတိုင်းပဲပေါ့ဆရာလေးတို့ကတဖြည်းဖြည်းနဲ့လောဘဒေါသရှော့တတ်တဲ့အလေးအကျင့်များများလှုပ်လာနိုင်ခဲ့တယ်လောဘဒေါသမောဟကင်းအောင်ဆရာလေးတို့အလေးအကျင့်လှုပ်ပြီးတော့ကူညီနိုင်ခဲ့ကူညီနေခဲ့တယ်ပေါ့နော်ဆရာလေးတို့တဘာဝတရားရိပ်တာမှာဒီလူ3,000ကသောရှောက်နိုင်တဲ့အတွေ့တရားနဲ့ပြဿနာပေါင်းစုံကိုဖြေရှင်းနိုင်တဲ့အတွေ့ကြောင့်အခုတည်းကလည်း10နှစ်ကျော်ပေါ့ရပ်တည်နိုင်ခဲ့တာအဲ့
တော့ဆရာလေးတို့လေဒုက္ခတွေကိုအဲ့ဒီမှာလာပြီးတော့ဆရာလေးတို့ရိတ်တာမှာအဓိကကူညီတဲ့ခါကျတော့သူတို့ကိုအဆောက်အုံနေနဲ့ထားပြီးသလားသောရှောက်တဲ့အပိုင်းကြီးကျတော့ဆရာလေးတို့ဘယ်လိုစီမံခန့်ခွဲကြလဲ
အခုတန်လင်းတဘာဝတရားရိတ်တာမှာတော့စေတနာရွာဆိုပြီးတော့နေပြာမရှိတဲ့လူတွေကိုရွာတရွာလိုဖြစ်သွားတာပေါ့နေရာပင်းပင်းနဲ့ရွာတရွာလိုဖြစ်သွားတယ်အဲ့ဒီမှာဆရာလေးတို့အခမဲ့စာတင်ကြောင်းနေဈေးလုပ်ပေးထားတယ်ပေါ့အဓိကမိန်းရိတ်တာမှာတော့တရားစေယုံဆိုပြီးတော့ဆရာလေးတို့ဈေးထက်စေယုံတစ်ခုနဲ့6ထက်စေယုံတစ်ခုဆရာလေးတို့စောက်ထားခဲ့တယ်ပေါ့နော်အဲ့ဒီတရားစေယုံမှာပဲဒီလူမမာတွေကိုထားတယ်နော်အပေါ်ဆုံးထက်မှာဓမ္မယုံထားတယ်အဲ့ဒီအပေါ်ဆုံးထက်ကဓမ္မယုံကိုတရားစခန်းကြီးအဆက်မပြတ်လုပ်ပြီးရေပေါ့အဲ့ဒီတရားစေယုံမှာတရားနဲ့လဲကုတယ်အထုကုတမားတော်ကြီးတွေကလာစင်အပတ်စင်ဆရာဝန်ကြီးလာပြီးတော့စောင့်ရှောက်ကြတယ်နောက်တစ်ခုကတူနာပြုတွေပေါ့တူနာပြုတွေကြတော့ဒီအစိုးရတူနာပြုတင်နန်းနေစင်းပြီးရေတူနာပြုလေးတွေကဆရာလေးတို့ရှိမှာတင်နန်းစင်းပြီးဆိုလို့ရှင်အောက်ဆူလိုက်အောက်ဆူလိုက်ဆရာလေးတို့ရှိမှာကွဲဆင်းတဲ့သဘောမျိုးပေါ့။ဒါပြီးတော့သူတို့ကဒါနလုပ်တယ်ပေါ့နော်လောကဒါနပေါ့။ဆရာလေးတို့မှာနောက်တစ်ခုကပြည်ပနေပြီးတော့အက်ဆိုက်တဲ့တမားတော်တွေပေါ့ကိုရီးယားတို့ဂျပန်တို့အဲ့ဒီဟာအက်ဆိုက်တဲ့တမားတော်တွေနောက်ပြီးတော့ US ကဆိုရင်တော့ချီကုံပေါ့။အဲ့ဒီလိုနှီးပေါင်းစုံနဲ့ဆရာလေးတို့စောင့်ရှောက်တယ်ပေါ့။ဘာလို့ဆိုလူတွေကအစွဲပေါင်းစုံရှိတဲ့အတွက်ကြောင့်ဆရာလေးတို့ကနှီးပေါင်းစုံနဲ့သူတို့ယောဂပျောက်အောင်ပေါ့အဓိကတော့ဆရာလေးတို့ကတရားဓမ္မနဲ့ကုတာပို့ပြီးတော့များတယ်ပေါ့ဒါပေမဲ့တရားနဲ့ပဲကုတယ်ဆိုပြီးတော့လေဟိုတတ်တတ်ကြီးတော့မဟုတ်ဘူးပေါ့တရားနဲ့လည်းကုတယ် စီးနဲ့လည်းကူပေးတယ်အလုံးကလာပြီးကူပေးတဲ့ဆရာဝန်တွေရောဗော်လန်တီယာတွေရောအကုန်လုံးကကုသိုလ်ဖြစ်လာပြီးတော့ကူညီချတယ်ပေါ့နော
်မယင်ချင်းနိုင်ကူညီတင်ဆက်ပေးခဲ့တဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။မနေ့ပြန်စနေညတဲ့လေလာရေးအစီအစဉ်မှာဘလို့အကြောင်းအရာမျိုးတွေဆွေးနွေးဖို့ရှိသလဲဆိုတာနားဆင်ပ
ါ။ဒေါ်ရရှင်များရှင်2019နှစ်စန်းပိုင်းမှာပဲရခိုင်လက်နက်ကင်အဖွဲ့ AA ကရခိုင်ပြည်နယ်မှာဝင်တိုက်ရာကလက်နက်ကင်ပြည်ပခါတွေကြီးထွားခဲ့တာအခုထိပါပဲ။ဒီနှစ်ထဲမှာပဲရင်းရည်ဆွေးနွေးဖို့မြန်မာစစ်တပ်ကတစ်ဖက်သက်အပြစ်ခတ်ရက်စဲခဲ့တာတွေလည်းရှိပေမဲ့တိုင်းရင်းသားဒေသတွေမှာစီးရဲတင်းမာမှုတွေလည်းရှိနေဆဲဖြစ်ပါတယ်။မကြခင်ကုံဆုံးတော့မဲ2019ခုနှစ်ထဲမြန်မာနိုင်ငံမှာပြည်တွင်းရင်းရည်ကြိုးပမ်းမှုတွေဟာဘယ်လောက်ခီးပေါက်ခဲ့ပါသလဲ။ရှေ့ဆက်ဖို့ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာပြန်သုံးသပ်ကြည့်အောင်ပါရှင်။တော်ရရှင်တွေအနေနဲ့ညီညာရေးအတွက်မျှော်လင့်ချက်တွေသဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်
။မနေ့ပြန်စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ VOA ရဲ့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရသေးရှင်။အခုဆက်ပြီးတော့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါရယ်။ဒီသတင်းမှတ်ရဲ့တုဒ္ဒဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ဂီတတူရီယာနဲ့ဂီတဖန်တီးသူအမှုပညာရှင်အကြောင်းကိုအောင်အောင်ကတင်ပြထားတာနားဆင်ပါရှင်။
ခရီးရန်ဖျားကြောင်းဒီမှာဒီခါတာတွေ့ရလေရှိတဲ့အော်ဂင်တစ်ခုတက်ဆင်ဖို့တိမ့်တဲ့ချီသုံးဆွဲရပြီးဒါလို့အော်ဂင်တစ်လုံးပြည့်မြောက်ဖို့လဲတစ်နှစ်လောက်အချိန်ယူတည်ဆောက်ရတာပါအမေရိကန်ပြည်အောင်စုတက်နစီပြည်နယ်ကကုမ္ပဏီငယ်လေးတစ်ခုကတော့ဒါလို့တမ်မိုးကြီးဂီတာတူရီယာပစ္စည်းဖန်တီးလာတာနှစ်ပေါင်း30လောက်ရှိပါပြီအော်ဂင်တစ်ခုဖြစ်ဖို့စိတ်ဝင်စားစရာကောင်းလာတဲ့အရှုပ်ထွေးတဲ့အပိုင်းစားတွေဘယ်လိုတက်ဆင်ဖန်တီးလဲဆိုတဲ့အကြောင်းကိုတင်ပြပေးရမယ်ဖျားเจ้าနေမှာတွေ့ရတဲ့လေရှိတဲ့တန်းစုံအော်ဂင်ဟာအစိပ်ပိုင်းများစွာနဲ့တည်ဆောက်ရတဲ့ဂီတတူရီယာတစ်မျိုးပါ Bruce Fox နဲ့ Ralph Richards တို့ဟာဒီလိုအော်ဂင်တွေကိုတည်ဆောက်လာတာဆယ်စုနှစ်တည်းနဲ့ချီကျခဲ့ပါပြီ Bruce Fox က
When I was a kid, one of my teachers let me go inside of
ကျွန်တော်ငယ်ငယ်ကအော်ဂင်ဘယ်လိုတည်ဆောက်လဲဆိုတာကိုဆရာကြီးကလေးလာခွင့်ပေးခဲ့ပါတယ်အဲ့ဒီအချိန်ကလေးကအော်ဂင်ဘယ်လိုတည်ဆောက်ထားလဲဆိုတာကိုတွေ့ပြီးတသက်လုံးမေးမရဖြစ်သွားပါတယ်
Ralph Richards ကဝါသနာဒူနှစ်ဦးဆောင်တွေ့ပြီးအလုတ်လုတ်ကန်ကြပုံကိုအခုလိုရှင်းပြပါတယ်
And that's how Bruce and I felt.
အော်ဂင်တစ်ခုဖန်တီးတည်ဆောက်ရတာကိုသဘောကျနှစ်ချိုက်တာကြောင့် Bruce နဲ့အတူလက်တွဲဖြစ်တာပါဒီလောက်စိတ်ဝင်စားစရာကောင်းတာကိုဖန်တီးနေရတာထက်တခြားဘာရှိအောင်မှာလဲဗျာ
ဒါမှမဟုတ်အော်ဂင်တစ်ခုတည်ဆောက်မဲ့သူမှာတန်စင်တွေညှိဖို့အကြအာယုံကောင်းဖို့လိုသလိုလှလှပပဖန်တီးတက်စနိုင်တဲ့အရေးချင်းလဲရှိဖို့လိုပါတယ်ဒါအပြင်ဈေးကွက်ကျွမ်းကျင်မှုလည်းရှိရပါမယ်အလုတ်လာပြီးတဲ့အခါမှာတော့အော်ဂင်တက်စင်မဲ့နေရာကိုသွားပြီးတိုင်းတာကွန်ပျူတာနဲ့ဒီဇိုင်းဆွဲပြီးတော့ပစ္စည်းတွေကိုဆင်းရပါတယ်အော်ဂင်လုံးဖန်တီးတိဆောက်ရမှာအရေးကြီးတဲ့အစိပ်ပိုင်းတွေဖြစ်တဲ့ပိုက်တွေကိုလှုပ်ဖို့အတွက်တက်ထုနဲ့ခဲတုံးတွေကိုပုံသွင်းဖို့800ဒီဂရီအပူပေးထားတဲ့အိုးရဲကိုထည့်ရပါတယ်။အဲဒီနောက်အရေးပြောသွားတဲ့တန်တက်ထုအရေးပူတွေကိုတော့ပိုက်လှုပ်လို့ရအောင်ပါလှော်တဲ့တံပြားဖြစ်ပြောင်းလဲခဲ့ပါတယ်။တက်ထုတက်များရင်တော့အတန်ကောင်းပြီးခဲများရင်တော့အတန်အုံပါတယ်။အဲဒီနောက်ပိုက်လှုပ်ပြီးရင်တော့အတန်ညှိပြီးတော့စတင်တက်ဆင်ပါတယ်။ Bruce Fox က
If I want more volume, I would open
the store. အတန်ကျဲခြင်းအပေါက်ချဲ့ပေးရပါတယ်။တိုးခြင်းရင်တော့အပေါက်ကိုကျင်းပေးရပါတယ
်။ရှုပ်ထွေးလာတဲ့ဂီတာဒူရီယာတစ်ခုတည်ဆောက်ရမှာပါဝင်တဲ့အစိပ်ပိုင်းအားလုံးဟာအေးပါပါတယ်။ရာသီဥတုပေါ်လိုက်ပြီးဒီအစိပ်ပိုင်းတွေရဲ့အရွယ်ပမာဏဟာပြောင်းလဲသွားနိုင်တာကြောင့်မာဒါကြောင့်ဖခင်ကြောင့်အတွက်အော်ဂန်အသေးစားတစ်ခုတည်ဆောက်တဲ့ဆိုရင်တော့မှလည်းအချိန်ယူဆောင်ရွက်ရပါတယ်။ Bruce က
Small organ can have
အော်ဂန်အသေးတစ်ခုမှာပိုက်တစ်ထောင်လောက်သာပါဝင်ပေမဲ့ဖခင်ကြောင့်မှတက်ဆင်ရတဲ့အော်ဂန်ကတော့ပိုက်ပေါင်း1000လောက်ပါဝင်ပါတယ်
။အော်ဂင်နှလုံးတိဆောက်ဖို့တစ်နှစ်လောက်အချိန်ယူရသလိုအဲဒီနောက်မှာလနဲ့ချီးပြီးတော့အတန်ဆန်းရပါတယ်။ တာယာနာပြပွဲကောင်းတဲ့အတန်ကိုရရှိဖို့အခုလိုနှစ်နဲ့ချီအချိန်ယူပြီးတော့တည်ဆောက်ရတယ်လို့ဒေါ်လာတန်းချီကုန်ကြတာကြောင့်လဲ Rough နဲ့ Bruce တို့ဟာဒီလုပ်ငန်းမှာလုပ်ကင်နေတာဆယ်စုနှစ်တွေနဲ့ချီကြာမြင့်နေပေမဲ့လည်း Organ 24ကုသာတည်ဆောက်နိုင်ခဲ့ပါသေးတယ်ခင်ဗျာဂီတာဟာလူတွေရဲ့နှလုံးသားကိုနူးညံ့သိမ်မွေ့စေသလိုလူအချင်းချင်းကြားရင်းနှီးမှုလည်းတိုးစေပါတယ်ဖီစင်တူဆိုတဲ့တံပြိုင်တချင်းဆိုတဲ့အဖွဲ့ဝင်အများစုဟာကဘာတလွားကဒုက္ခသည်စခန်းတွေမှာနေထိုင်ပူးခဲ့ကြပြီးလူသားတွေအချင်းချင်းပိုရင်းနှီးမှုရစေအောင်သူတို့ဟာဂီတာကိုအသုံးချပြီးတော့ဆောင်ရွက်နေကြသူတွေပါတံပြိုင်တီဆိုကြပြီးတော့မျောလင့်ချက်ဆိုတဲ့သတင်းစကားကိုလည်းလူသားတွေမမေ့လျော့အောင်သတိပေးနေကြတာပါစစ်ပွဲတွေဖြစ်ပွားရာဒေသနိုင်ငံရေးမငြိမ်မသက်မှုကြောင့်ဒုက္ခသည်စခန်းတွေမှာနေခဲ့ရတဲ့မိန်းကလေးငယ်တွေဟာဖီစင်တူတချင်းတန်တန်ဆိုတဲ့အဖွဲ့မှာလာရောက်စုစည်းမိကြတာပါ
I'm from Uganda.
I am from Iraq.
I am from Sudan.
I lived in a refugee camp in Ethiopia.
သူတို့ဆိုတဲ့တချင်းတွေကတော့မျောလင့်ချက်ငြိမ်းချမ်းရေးအပြန့်အလန်နားလည်မှုနဲ့ပတ်သက်တဲ့အကြောင်းအရာတွေပါဖီစင်တူအဖွဲ့တည်ထောင်သူခွန်ဖူလမ်က
Pisintu is a Indian word.
Pisintu ga Indian ga. Pisintu ရဲ့ channel တွေဟာခပ်ဝဲဝဲကြည့်တော့မှရောက်တယ်ဆိုတဲ့အဓိပ္ပာယ်ပါ
။ဒီအဖွဲ့ဟာ Washington DC မှာရှိတဲ့ National Cathedral ဘုရားကျောင်းကြီးမှာဒုက္ခသည်အရေးနဲ့ပတ်သက်ပြီးကျင်းပတဲ့ပွဲအတွင်းသူတို့ကတချင်းလာဆိုကြတာပါ။ကဘာတဝိုင်းကဒုက္ခသည်တွေအရေးပိုးပြီးတော့တည်လာကြဖို့ဆိုတဲ့ရည်ရွယ်ချက်နဲ့အခုလိုပါဝင်တာပါ။ရုံမြင့်တန်ကြားထူးယွန်စုရှင်အဖြစ်အကျိုးရွေးချယ်ရမှာ၄ချိန်အရွေးချယ်ခံရဘူးတဲ့ Confulama ဒီအဖွဲ့ကိုလုပ်ခဲ့တဲ့ဆယ်လေးနှစ်ကစတင်ဖွဲ့စည်းတာပ
ါ The Pisintu Chorus was created to give
ငါတို့မှာရှေ့ပြောင်းချေချနေတိုင်းတဲ့ခါမှာကိုဘာလဲဆိုတာပျောက်ဆုံးနေတာကြောင့်ရှေ့ပြောင်းချေချသူတွေဒုက္ခသည်ကလေးတွေအတွက် Pisintu အဖွဲ့ကိုတည်ထောင်ခဲ့တာပါဒီကရင်ကျိမှုဘာသာစကားစာရီနဲ့ကျွမ်းဝင်ဖြစ်စီတာကြောင့်လဲဘာသာစကားနဲ့ပတ်သက်လို့အခက်အခဲရှိသူတွေအတွက်ဒီဖွဲ့မှာပါဝင်ရတာဟာအလွန်အကျိုးရှိစေပါတယ
်နိုင်ငံပေါင်း22နိုင်ငံကအသက်ဆယ်နှစ်ကနေ24နှစ်အထွန်းမှာရှိသူတွေနဲ့ဖွဲ့စည်းထားတဲ့ဒီတချင်းတပင်းဒီဆိုတဲ့အဖွဲ့ဟာအမေရိကရဲ့အရှေ့မြောက်အရက်မှာရှိတဲ့မိန်ပြည်နယ်ပေါ့လန်မြို့မှာအခြေစိုက်ပါတယ
် Portland Maine it is a very welcoming
လူငယ်နှစ်ပေါင်းများစွာကလေးကပေါ့လန်မြို့လေးဟာရွှေပြောင်းခြေချလာသူတွေကိုကျူးစွလာတာပါအခုဆိုရင်လည်းအမေရိကနောက်တောင်ဘက်ကွန်ဂိုနဲ့အင်ဂိုလာကရွှေပြောင်းခြေချလာသူ300လောက်ကိုလက်ခံထားပါတယ
်ဖူလန်မှာအဖွဲ့အတွက်တချင်းတွေရေးသားပေးတယ်လို့အဖွဲ့ဝင်တွေကလည်းသူတို့ကြိုက်တဲ့တရားတွေကိုရွေးချယ်ကြပါတယ်
The songs really have to do with peace.
ညီညာရေးမေတ္တာတရားနဲ့ပြိပခါတွေရော့ပါလာစေတဲ့အကြောင်းအရာမျိုးကိုပဲရေးရတယ်။ဒီကလေးတွေကကြမ်းဖက်မှုတွေစစ်ပွဲတွေဖြစ်ပွားရာဒေသကလာကြတာဆိုတော့အဲ့ဒါတွေကသူတို့ဘဝပေါ်တည်ရောက်မှုရှိတာကြောင့်ပါ
။ဒါလို့တချင်းတွေဆိုကြတာကြောင့်ခွန်အားတွေဖြစ်စေတယ်လို့အဖွဲ့ဝင်တွေကပြောရတယ်။အီရက်ကလာတဲ့အဖွဲ့ဝင်ဖတီမာလမ်လုံးက
When I sing on stage I feel empowered.
စင်မမတချင်းဆိုတဲ့အခါခွန်အားတက်ကြွလာပါတယ်။တခြားသူတွေဒီတချင်းနားထောင်တဲ့အခါမှလည်းကျမလိုပဲသူတို့ခွန်အားတွေဖြစ်စေပြီးအပြောင်းလဲအတွက်ဆောင်ရွက်ကြပါလိမ့်မယ်
။ Peace into တချင်းတံမြန်ဒီဆိုတဲ့အဖွဲ့ဝင်တွေဟာငြိမ်းချမ်းရေးအတွက်မိသားစုဝင်တွေအဖြစ်နဲ့စည်းလုံးကြတယ်လို့လည်းပြောကြပါတယ်ခင်ဗျာ။ American Bianzu Los Angeles မြို့မှာရှိတဲ့နာမည်ကျော် Hollywood လမ်းမကြီးပေါ်မှာဆိုရင်ရုပ်ရှင်တွေကလူစမ်းကောင်းတွေလူဆိုးတွေဆက်ရုပ်တွေအတိုင်းဝဲဆင်းပြီးလာရောက်လည်ပတ်ကြသူတွေကိုကြိုဆိုနှုတ်ဆက်ကြသလိုဓာတ်ပုံတွေလည်းတွဲအရိုက်ခံကြပါတယ်။သူတို့တွေဟာ Hollywood ရုပ်ရှင်လုပ်ငန်းကြီးရဲ့အစိတ်ပိုင်းလည်းဖြစ်ပြီးအဲ့လိုဝစ်ဆင်ကြိုဆိုကြသူတွေထဲမှာနိုင်ဂျီးရီးယားနိုင်ငံသူတဦးလည်းပါဝင်ပါတယ်။ဟောလိဝုဒ်လမ်းမကြီးပေါ်ရောက်တယ်ဆိုရင်ပဲရုပ်ရှင်ဇာတ်လမ်းတွေထဲကဇက်ကောင်မျိုးစုံပုံစံဝတ်ဆင်ထားကြသူတွေကိုတွေ့ရမှာပါ။ခရီးသွားတွေအတွက်တော့သူတို့ဟာအလွယ်တကူတပ်ပုံတွေ့ရနေတဲ့ဟောလိဝုဒ်အကျော်မော်တွေလည်းဖြစ်ပါတယ်။အဲ့လိုဝတ်ဆင်ကြသူတွေထဲမှာအမေရိကန်အိမက်ကိုအကောင့်တွေဖော်ခြင်းသူနိုင်ဂျီးရီးယားနိုင်ငံကအမကလည်းပါဝင်ပါတယ်။သူကတော့ရုပ်ရှင်ထဲမှာအချိန်ကိုလိုသလိုပြောင်းလဲယူနိုင်တဲ့ထူးခြားတဲ့ရုပ်ပြဇက်ကောင် Stone ပုံစံဝတ်ဆင်ထားတာပါ။တခါတရံအခက်ခဲတွေရင်ဆိုင်ရတဲ့အချိန်ဆိုရင်နိုင်ဂျီးရီးယားကသူ့အမျိုးသားစီလှမ်းရင်ဖွင့်ပြတယ်လို့လဲအမကာကပြောပါတယ
် My husband is really encouraging me
ကျမမျိုးသားကတော့တကယ်ကိုအားပေးပါတယ်ကျမဒီဟောလိဝုဒ်မှာဘာလုပ်တယ်ဆိုတာကိုသူမသိပေမဲ့လည်းတဖြည်းဖြည်းတော့သိလာပါပါအဲ့ချိန်ကျရင်တော့ဒီမှာဘာတွေရင်ဆိုင်ခဲ့ရတယ်ဆိုတာကိုပြန်ပြောပြမှာပါကျမဟာဘာမှားရွေးမှလုပ်နေတာမဟုတ်ဖ ೇನೆ ခလေးတွေနဲ့ကျမအတွက်အကောင့်ဆုံးလုပ်နေရပါဒီနေ့နေ့ကျရင်တော့အိမ်မက်တွေအကောင့်ထဲပေါ်လာမှာပါအဲ့ချိန်ကျရင်အားလုံးကိုစင်မြင့်ပေါ်ကနေကျမအတွေ့အကြုံတွေကိုပြန်မျှဝေသွားပါမယ်
အောင်မြင်မှုပန်းနိုင်စီရှောက်လန်းနေတဲ့ကာလမှာတော့အမကဟာဟောလိဝုဒ်လမ်းမတွေပေါ်မှာဓာတ်ပုံတွဲရိုက်ခံရင်းဘဝရည်တည်နိုင်ဖို့ကြိုးစားနေပါတယ်ခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုဒ္ဓဆိုလီအမေရိကန်တခွေအစီအစဉ်ပါရှင်။အခုဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာအစီအစဉ်နားဆင်ရအောင်ပါရှင်။
ဒီတပတ်တော့အိုင်ယာလန်နိုင်ငံကအသက်18နှစ်အရွယ်ကျောင်းသားလေးဖီယွန်ဖေရာရာရဲ့ရေထဲကနေပလတ်စတစ်အပိုင်းစာလေးတွေကိုတန်လိုက်နဲ့ဖယ်ထုတ်ပြီးတန့်စင်ဖို့တီထွင်တဲ့ကြိုးစားမှုအတွက် Google ကနေ2019သိပ္ပံစုချီးမြှင့်လိုက်တဲ့အကြောင်းကိုပြောပြပေးမှာပါ Google ကသိပ္ပံဆိုင်ရာပြိုင်ပွဲ Science Fair တွေကိုကျင်းပပြီးအသက်73နှစ်ကနေ18နှစ်အရွယ်ကျောင်းသားတွေကိုသိပ္ပံစုအတွက်ဝင်ပြိုင်ခွင့်ပေးခဲ့ပါတယ်။ပြိုင်ပွဲဝင်မဲ့သူတွေဟာသူတို့ရဲ့စမ်းသပ်ချက် project တွေနဲ့ရလဒ်တွေကိုပြိုင်ပွဲကြီးကြပ်သူဒိုင်းတွေစီကိုတင်သွင်းရပါတယ်။အနိုင်ရသူကိုဒေါ်လာငွေ5000စုချိမြှင့်တာပါ။ဒီပြိုင်ပွဲကို Lego, Virgin Galactic, National Geographic နဲ့ Scientific American အဖွဲ့တွေကအထောက်ပံ့အကူအညီတွေပေးပါတယ်။နိုင်ငံတကာကပြိုင်ပွဲဝင်သူတွေထဲကတရာကိုကနဦးရွေးချယ်ခဲ့ပြီးအဲ့ဒီထဲကမှစကားရင်24ရောက်ကိုပြန်ပြီးရွေးချယ်ခဲ့ကြတာပါ American ပြည်တော်စု Mountain View က Google နိုင်ငံတကာဌာနချုပ်မှာဇူလိုင်လ29ရက်နေ့ကစုချိမြင့်တဲ့ပွဲမှာ2019အတွက် Google ရဲ့ဒေါ်လာ5000စုကြီးကိုရသွားသူကတော့ Ireland ကျောင်းသား Fionn Ferreira ဖြစ်ပါတယ်ရေထဲက plastic အဆန်အလေးတွေကိုတန်လိုက်တွေသုံးပြီးဖယ်ထုတ်လို့ရတဲ့နည်းကိုသူကတီထွင်ခဲ့တာပါ Ferreira ဟာ Susan ဖော်ထုတ်တဲ့ဇယိတ်တဘာဝကိုလက်တွေအကောင့်ထဲပေါ်ခဲ့တယ်လို့စုချင်းမြင်ခဲ့တဲ့ဒိုင်တွေကပြောပါတယ်။သူကတော့သူ့ရဲ့စမ်းသပ်မှုတွေဟာကိုအားကိုကိုလှောက်ဆောင်ရတာမို့စိတ်ချမ်းသာတယ်လို့ပြောပါတယ
်။ I live in the middle of nowhere so I had to build everything myself. So if I wanted to test my
ကျွန်တော်ကသိခေါင်းနိုးတဲ့နေရာမှာနေတာမို့အလုံးကိုကိုဘာသာကိုလုပ်ယူရပါတယ်။ကျွန်တော်တီထွင်တာကိုစမ်းသပ်ခြင်းရင်ရောင်ကြီးတိုင်းကရိယာတို့အနုကြည်မှန်မြောင်တို့လိုစမ်းသပ်တဲ့ပစ္စည်းကရိယာတွေကိုကိုဘာသာကိုလုပ်ရပါတယ်။ကျွန်တော်နေတဲ့နေရာမှာရနိုင်တာတွေနဲ့အကုန်လုံးကိုလုပ်ယူရတာကပြောစရာကောင်းပါတယ
် Fionn Ferreira ဟာ Ireland Westcock ဒေသက Belly the Hop ကမ်းရိုးတန်းမြို့ကလေးမှာနေထိုင်သူဖြစ်ပါတယ် Ireland က The Journal at IE စာဆောင်မှာသူစုရရှိတဲ့အကြောင်းသတင်းဆောင်မှာနဲ့အတူသူစုရခဲ့တဲ့ project နဲ့ပတ်သက်တဲ့ video ကိုပါဖော်ပြထားပါတယ
် This is where I live the edge of the Atlantic Ocean in beautiful West Cork Ireland There is
Atlantic သမုဒ္ဒရာအစွန်းမှာရှိတဲ့တိတ်လှပတဲ့ Westcock ကျွန်းတွေရှိတဲ့နေရာကကျွန်တော်နေတဲ့နေရာပါအဲ့ဒီကကမ်းခြေတွေမှာတွေ့ရတဲ့အကြီးဆုံးပြဿနာက plastic အပိုင်းအစားတွေတော်တော်များများတောင်တင်လာတဲ့ပြဿနာဖြစ်ပါတယ်အဲ့ဒီတဲကအစိုးဆုံးကအချင်းနှစ်စင်တီမီတာအောက်ငယ်တဲ့တိတ်သေးတဲ့ plastic အစအနလေးတွေရဲ့ပြဿနာပါကျွန်တော်ရဲ့ project ကဒီ plastic အစအနလေးတွေကိုထုတ်လုပ်တဲ့နေရာကစာပြီးရေမြောင်းတွေထဲနဲ့သဘာဝဝန်းကျင်ထဲရောက်သွားချိန်အထိသူတို့ကိုဘယ်လိုဖယ်ထုတ်ပစ်နိုင်မလဲဆိုတာစူးစမ်းဖို့ဖြစ်ပါတယ
်သူဟာသိပ္ပံပညာရှင်တွေဘယ်လိုစဉ်းစားလုပ်ကင်ကြရဲဆိုတာကိုလိုက်ပြီးရှာဖွေပါတယ်အဲ့ဒီထဲမှာပင်လယ်ပြင်နဲ့ရေနံယူဖိတ်မှုပြဿနာကိုဖြေရှင်းဖို့အတွက်တန်လိုက်မှုန်ကလေးတွေကိုအသုံးပြုတဲ့နည်းကိုစိတ်ဝင်စားခဲ့တာဖြစ်ပြီးဒီနည်းနဲ့ရေထဲက plastic အဆအနလေးတွေကိုဖယ်ပစ်ဖို့အတွက်စိတ်ကူးရခဲ့တာပါ။ဒါကြောင့်တန်လိုက်မှုန်တွေကိုစီနဲ့ရောပြီး ferro fluid လို့ခေါ်တဲ့တန်တက်ပါတဲ့အရေးဖြစ်ဖြောပြီးရေထဲမှာရှိနေတဲ့ plastic အဆအနလေးတွေကိုဖယ်ပစ်ဖို့ကြိုးစားခဲ့တာပါတဲ့
။ I did a small test and this was indeed the case.
ပထမဆုံးစမ်းသပ်ကြည့်တဲ့အခါဒါဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဆက်ပြီးဒီထဲမှာရှိနေတဲ့ plastic အစအနတွေကိုထယ်ထုတ်နိုင်ဖို့ဒီဇိုင်းဆွဲခဲ့တာပါ။ဒါကိုစမ်းသပ်ဖို့အတွက် plastic အမျိုးအစားအဆင့်မျိုးကိုရွေးပါတယ်။ဒီ plastic တွေကိုစမ်းသပ်မှု1000ကျော်လုပ်ခဲ့ပြီးဖယ်ထုတ်မှုအကြိမ်200ကျော်လုပ်ခဲ့ပါတယ်။ဒီရေထဲမှာမျောနေတဲ့ plastic အမှုန်လေးတွေပမာဏဘလောက်ပါနေတယ်ဆိုတာကိုတိုင်းဖို့အိမ်မှာကိုယ်တိုင်လုပ်တဲ့မြင်နိုင်တဲ့ရောင်ကြီးတိုင်းကရိယာကိုသုံးတဲ့အပြင် digital အနုကြည့်မှန်ပြောင်းတွေ၊ computer နည်းစနစ်တွေကိုပါသုံးပါတယ်။စမ်းသပ်မှုတွေအတော်များများလုပ်တဲ့အခါအချက်လက်တွေတလေကြီးရလာတာပါ project အစမှာပဲဒီနည်းဟာရေထဲက plastic အစအနာ85ရာခိုင်နှုန်းလောက်ကိုဖယ်ရှားနိုင်မယ်ဆိုတဲ့ theory ကိုရပါတယ်ဒီတွက်ဆချက်အတိုင်းဆက်စမ်းသပ်တဲ့အခါတန်လိုက်မှုန်ကိုစီနဲ့ရောထားတာဟာပိုထိရောက်မှုရှိတာတွေ့ရတဲ့အတွက်နောက်မှစီနဲ့ရောသုံးတဲ့စမ်းသပ်မှုတွေကိုပိုတိုးပြီးလုပ်နိုင်မှာဖြစ်ပါတယ်ညီကုန်းချုပ်ရရင်တော့ဒီနည်းဟာ plastic အစအနာလေးတွေကို ရေတွေကနေဖေရှားဖို့အထီရောက်ဆုံးနီးဖြစ်နိုင်တယ်ဆိုတာတွေ့ရပါတယ်။ဒါကြောင့်ဒါကိုတခွဲကန်စမ်းသပ်မှုကနေစက်မှုလုပ်ငန်းဒီမှာအထီဘယ်လိုသုံးနိုင်မလဲဆိုတာစဉ်းစားပြီးစမ်းသပ်မှုတွေလုပ်သွားမှာပါ
။မိုက်ခရိုပလတ်စတစ်လို့ခေါ်တဲ့ပလတ်စတစ်အဆန်အလေးတွေဟာအရွယ်အဆန်အဖြစ်အရှိ5မီလီမီတာဒါမှမဟုတ်ဒီထက်ပိုပြီးသေးငယ်တဲ့အရွယ်ရှိပါတယ်။ဒီမိုက်ခရိုပလတ်စတစ်အပိုင်းဆာဒါမှမဟုတ်ပလတ်စတစ်အလုံးလေးတွေဟာသိပ်ပြီးသေးငယ်တဲ့အတွက်ရေစစ်တဲ့အခါဒါမှမဟုတ်ရည်စူးတန့်စင်တဲ့အဆင့်တွေထဲမှာစစ်လို့မရဘဲနဲ့ပါသွားတတ်ပါတယ်။ကဘာတလုံးမှာရောင်းချနေတဲ့ရေတံဘူးအလုံးရဲ့93ရာခိုင်နှုန်းနဲ့ဘုံပိုင်ကရတဲ့ရေ92ရာခိုင်နှုန်းထဲမှာမိုက်ခရိုပလတ်စတစ်တွေပါဝင်နေတယ်လို့မကြာသေးခင်ကထုတ်ပြန်ခဲ့တဲ့ Op Media သတင်းတစ်တမ်းမှာဖော်ပြထားပါတယ်။ဒီမိုက်ခရိုပလတ်စတစ်တွေကိုဆက်ပြအတုံးတွေအရေတွေထဲမှာထည့်လိရှိတယ်လို့မျက်နှာတန့်စင်တဲ့ဆေးတွေလက်ဆေးရည်တွေမှာလည်းထည့်သွင်းလိရှိပါတယ်။ပလတ်စတစ်ပါတဲ့အမြင်တွေနဲ့ရက်လုတ်ထားတဲ့အဝတ်အထည်တွေကိုရှော့ဖွတ်တဲ့အခါမှာလဲမိုက်ခရိုပလတ်စတစ်တွေထွက်လာတတ်ပါတယ်။ဒါကြောင့်သူတို့ပါနေတဲ့ပစ္စည်းတွေကိုလူတွေသုံးဆွဲတဲ့အခါဆွန့်ပစ်ရေမြောင်းတွေတဲကနေတဆင့်မြေချောင်းအင်းအိုင်နဲ့ပင်နယ်သမုဒ္ဒရာတွေတဲကိုရောက်သွားလေရှိတာပါ။ဒီအခါမှာငားနဲ့တခြားရေသရွာငယ်လေးတွေဟာအစားအစာနဲ့မှားပြီးစားပြရကနေတဆင့်သူတို့ကိုစားသုံးတဲ့ငါးကြီးတွေစီရောက်သွားတယ်လို့ငါကိုစားတဲ့လူအပါဝင်သရဝါတွေမှာပါတက်ရောက်မှုတွေရှိလာတာဖြစ်ပါတယ်။သူ့ရဲ့နီးဟာအဝတ်လျှော်စက်ကနေထွက်လာတဲ့ရေစိုးထဲမှာပါနေတဲ့မိုက်ခရိုပလတ်စတစ်တွေနဲ့ပေါ်လီပရိုပလင်းပလတ်စတစ်တွေကိုဖဲထုတ်ရမှာထိရောက်မှုရှိတယ်လို့လည်းသူကပြောပါတယ်။ Ferrera ဟာ Netherlands မှာတက္ကသိုလ်ဆက်တက်ဖို့လုပ်နေပါတယ်။ဆယ်ကျော်သက်တူဖြစ်တဲ့ Ferrera ဟာ Shell နက္ခတ္တဗေဒပြတိုင်းမှာပြတိုင်းမှုဖြစ်နေတာဝန်ထမ်းဆောင်နေသူဖြစ်ပြီးသူဟာသိပ်ပံပြိုင်ပွဲပေါင်း12ခုမှာဆုရထားသူဖြစ်တယ်လို့ Trump Bag လို့ခေါ်တဲ့လေမှုတူရီယာနဲ့ T1G တွေမှာပါဝင်ဖြောပြနိုင်သူလည်းဖြစ်ပါတယ်။သူဟာဘာသာစကားသုံးမျိုးကိုကြွန့်ကြွန့်ကျင်ကျင်ပြောဆိုနိုင်တယ်လို့ American ကာကွယ်ရေးဌာနရဲ့သုတေသနဆန်သက်မှုဌာနတစ်ခုဖြစ်တဲ့ MIT Massachusetts ဆက်မှုတက္ကသိုလ် Lincoln တက်ခွဲခန်းကလည်းဂျိုသေးသေးလေးတလုံးကိုသူ့နာမည်ပေးထားပါတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြပါမယ
်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။အစီအစဉ်ရဲ့အဆုံးအသတ်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးတလဲပြောပြပေးပါအောင်ရှင
်လူပေါင်း90ကျော်လိုက်ပါလာတဲ့ကာဇက်စတန်လေကြောင်းလိုင်းကလေယာဉ်ဒစင်ဒီနေ့စောပိုင်းမှာပဲပြန်တက်ပြီးသိမ့်မချခင်ပြစ်ချရာကလူ12ယောက်ထက်မနည်းသေဆုံး20ကျော်အပြင်းထန်ထဏ်ရတဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်အမတီအပြည်ပြည်ဆိုင်ရာလေရင်ဝင်းကပြန်တက်လာတဲ့ဘတ်ကဲလေချောင်းပိုင်လေရင်ဟာကွန်ကရစ်ချန်စီယိုနဲ့နှစ်ထပ်အဆောက်အဦတစ်ခုကိုဝင်တိုက်ခဲ့တဲ့အကြောင်းလဲကာဇက်စတန်ရပ်ပက်လေချောင်းကော်မတီကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြခဲ့တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ဘော်တရားဆက်ဆိုအရေးယူရေးထက်လွတ်တော်မှာအခြေတင်ဖြစ်နေချိန်မှာပဲအတိုက်ခံဒီမိုကရက်တစ်ကိုထပ်မံထိုးနှက်ဝေဖန်လိုက်ပါတယ်နိုင်ငံလုံးကြုံရေးချင်းချောက်မှုဖြစ်ဆွတ်ဆွဲပြီးတရားစွဲဖို့ထက်လွတ်တော်မှာမြန်မြန်ဆန်ဆန်လုပ်ဖို့တောင်းဆိုခဲ့ကြတဲ့ဒီမိုကရက်တစ်ဟာအခုခါအချိန်ဆွဲနေတာဟာလက်ဝဲစွန်းလူရင်းလူညာတွေရဲ့လုပ်ရဖြစ်နေ Twitter လူမှုကွန်ရက်ကနေသမ္မတထရန့်ကပြင်းပြင်းထန်ထန်ပြောဆိုလိုက်တာပါအစ်ရွေးနိုင်ငံမှာမလာတဲ့ချင်ပါမဲ့ရွေးကောက်ပွဲချက်ရင်လေကုပါတီကိုဦးဆောင်မဲ့သူပါတီရင်းရွေးကောက်ပွဲမှာဝင်ကြီးချုပ်ပင်ချမနာတာရာဟုအကြီးအကျယ်နိုင်ရာကြောင့်ကြေညာလိုက်ပါတယ်။အာရီလိုက်ဆာမှုဆွဲချက်၃ခုနဲ့ရင်ဆိုင်နေတဲ့ဝင်ကြီးချုပ်မနေ့ကပါတီကောင်းဆောင်ယူရဲမှာမဲ90ရောက်ကျော်ရရှိခဲ့တာပါ။ရွန်ဂျာဒုက္ခသည်တွေနေရပြင်းအစီအစဉ်တွေအကောင့်ထဲမပေါ်နိုင်သေးပဲဖြစ်နေချိန်မှာလက်ခံထားတဲ့အင်းရှင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ရေရှည်စီမံတွေချဖို့လိုအပ်တဲ့အကြောင်းနိုင်ငံတကာပြည်ပကလေးလာရေးအဖွဲ့ ICG ကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ရွန်ဂျာဒုက္ခသည်ရေးကိုရေလိုပြဿနာအဖြစ်သဘောမထားဖို့လည်းတိုက်တွန်းနေတာပါ။
သတင်းချင်းချုပ်ကိုကိုအောင်လွင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညအတွက်အစီအစဉ်ထုတ်လို့ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ PJ Elliot ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome.